Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ February 22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်ပါပါရှင်။ဒီနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့ကမ္ဘာသတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာတပ်မတော်ကာကွယ်ဦးစီးချုပ်ဦးဆောင်ပြီးအာဏာသိမ်းယူထားတဲ့အပေါ်စန့်ကျင်ကန့်ကွက်မှုတွေနိုင်ငံအနှံ့မြို့တွေမှာဆက်လက်ရှိနေပါတယ်။နှစ်ဖန်ကို2-5လုံးပြည်လုံးချွတ်ထွေထွေသပိတ်ဆင်နွှဲကြဖို့အတွက်ဆန္ဒပြသူတွေစော်ဩနေပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ကြဖို့တိုက်တွန်းနေပါတယ်။City Mart လုပ်ငန်းပိုင်အစားအသောက်နဲ့အကုန်ပစ္စည်းအယောင်ဆိုင်ကြီးတွေအားလုံးကိုနှစ်ဖက်မှာပိတ်ထားမယ်လို့ City Mart Holding Company ကကြေညာပါတယ်။အလားတူကမုံးပွင့်ကုန်စုံဆိုင်အားလုံးကိုလည်းနှစ်ဖက်ပိတ်ထားမယ်လို့ကြေညာထားပါတယ်။ရန်ကုန်မြို့ထဲကဈေးကြီးတွေနဲ့စားတောက်ဆိုင်တွေကလည်းမနှက်ပြန်ပိတ်ထားမယ်လို့ဈေးဝယ်သူတွေကိုအသိပေးထားပါတယ်။ဒီနေ့တနင်္ဂနွေနေ့မှာလည်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေမြို့တော်များများမှာဆက်ပြီးတော့လုပ်နေကြပါတယ်။မန္တလေးမြို့တင်မောချင်းရှိရာကန္နာမှာမနေ့တုန်းကလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်နှစ်ယောက်တေဆုံးခဲ့ပေမဲ့ဒီနေ့မန္တလေးမြို့မှာဆန္ဒပြသူအများအပြားလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေး CDM လှုပ်ရှားမှုမှာပါဝင်ထောက်ခံရေးဆိုင်းဘုတ်တွေကန်ဆောင်ဆန္ဒပြကြသူအများအပြားကိုမန္တလေးမြို့လမ်းမတွေပေါ်မှာမြင်တွေ့ရပါတယ်။ရန်ကုန်မြို့မှာလည်းဆေးရနာသိမ့်မှုစန့်ကျင်ဆန္ဒပြမှုပုံစံမျိုးစုံကိုတွေ့မြင်ရပါတယ်။ဘာသာရေးအဖွဲ့အစည်းတွေ၊လူငယ်ကျောင်းသားတွေ၊ဝန်ထမ်းတွေ၊အိမ်ရှင်မတွေ၊ဂီတနဲ့ဆန္ဒထုတ်ဖော်သူတွေအမျိုးစုံရှိပါတယ်။အင်ရှင်မာရီထိုင်းတပိတ်ဖောက်ပြီးတန်ပုံတီဆန္ဒပြနေကြတဲ့အတန်တွေဖြစ်ပါတယ်။မြမအရေးကဘာကတီးစီဖို့ရည်ရွယ်ပြီးတန်ယုံတွေရှိလှဲ့လေဆန္ဒထုတ်ဖော်နေကြသူတွေလည်းရှိပါတယ်။မန္တလေးမြို့မှာစနေနေ့တုန်းကပြစ်ခတ်နှိမ်နှင်းမှုအတွင်းဆယ်ကျော်တက်တယောက်အပါအဝင်နှစ်ယောက်တေဆုံးခဲ့တဲ့သတင်းကြားရပြီးတဲ့နောက်အခုလိုဆန္ဒထွက်ပြဖို့ပိုအရေးကြီးတယ်လို့ဆန္ဒပြကြသူတွေကပြောပါတယ်
။ကျွန်တော်တို့ကသူတို့ဒီနေ့တယောက်တက်တယ်ဆိုရင်ကျွန်တော်တို့ကလူတစ်တောင်းပို့တိုးတယ်ဆန္ဒပြမှုပို့တိုးတယ်ကျွန်တော်တို့ကတော့ရက်တမှာတော့မဟုတ်ဘူး။ဘာလို့မရက်တလဲဆိုတော့ကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရဲ့လိုချင်တဲ့ဒီမိုကရေစီကိုကျွန်တော်တို့ကဖားနိုင်ကိုဇွဲမလျှော့ဘဲနဲ့ကျွန်တော်ဇက်ဆက်သွားမယ်။ဒါကြောင့်မလို့ကျွန်တော်နိုင်ငံတကာကိုပြောပြချင်ပါတယ်။ထိရောက်တဲ့ဆန့်ရှင်အရေးယူမှုဒါမကဘဲနဲ့ပုံမှန်ထိရောက်တဲ့ပြင်းပြင်းထန်ထန်အရေးယူမှုတွေအများဆုံးလုပ်ပေးပါလို့ကျွန်တော်တောင်းဆိုချင်တယ်
သူတို့ဘက်ကတော့အကြမ်းမဖက်ဆက်ပြီးတော့ဆန္ဒပြသွားမှာဖြစ်တယ်လို့ဆန္ဒပြကြသူတွေကပြောပါတယ်။အာဏာပိုင်တွေဘက်ကတော့ဆန္ဒပြသူတွေ CDM လှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်နေသူတွေကိုဆက်လက်ဖမ်းဆီးနေပါတယ်။ချော်ကြားတဲ့ရုပ်ရှင်သရုပ်ဆောင်လူမင်းကိုနေအိမ်ကနေပြီးတော့စနေနေ့ညဘက်ကလာရောက်ဖမ်းဆီးသွားပါတယ်။ဆန္ဒပြမှုကိုအကြမ်းဖက်နှိမ်နင်းတာကြောင့်တေဆုံးသူကလည်းလောလောဆယ်တိထားသလောက်3ယောက်ရှိပါတယ်။ရဲလက်ချက်နဲ့ကောင်းကိုတနက်ထိမှန်ပြီးတည်ဆုံသွားတဲ့မမြတွတ်ွတ်ခါရဲ့စာပနာကိုဒီနေ့နေပြည်တော်မှာကျင်းပရာမှာပြည်သူအများအပြားလိုက်ပါပို့ဆောင်ကြပါတယ်။သူ့ရဲ့ရုပ်အလောင်းကိုဆေးရုံကနေမိသချုံမဲ့နေရာတည်ဆောင်သွားရလက်တလျှောက်စိုက်ကယ်ရီမော်တော်ကားတွေကရင်းနှန်းကြီးတွေအဖြစ်နဲ့လိုက်ပါပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။လမ်းပေါ်ကနေလည်းတချို့ကဆောင်ပြီးတော့သူ့ရဲ့နောက်ဆုံးခရီးကိုနှုတ်ဆက်ကြပါတယ်။အတူပါအခမ်းအနားကိုလည်းအများအပြားတက်ရောက်ခဲ့ကြပါတယ
်။ကျွန်တော်တို့သည်ကျဆုံးသွားသောမြတ်တော်ကဤဆန္ဒနှင့်ယနေ့မျိုးသက်တဲ့အားလုံးတို့ဤဆန္ဒအတိုင်းဆရာနာရှင်များကို
ဒီပြည်တော်မှာလုပ်တဲ့မတ်မြတ်သက်ခါရဲ့ဇာပနာအခမ်းအနားကအတန်တွေဖြစ်ပါတယ်February 9ရက်နေ့ကတပြေကုန်းအဝိုင်းနားမှာဆေးရနာတိမ့်မှုဆန့်ကျင်ဆန္ဒပြနေသူတွေကိုရဲကပြစ်ခတ်နှိမ်နှင်းစင်မှာမမြသက်သက်ခါရဲ့ဥကောင်းကိုကြီးထိမှန်ခဲ့တာပါဆယ်ရက်ကြာဆေးရုံမှာဆက်တွေနဲ့အသက်ဆက်ခဲ့ပြီးတဲ့နောက် February 19ရက်နေ့ကကွယ်လွန်သွားတာဖြစ်ပါတယ်သူဟာတနတ်တန်ရာရထားစဉ် February 17ရက်နေ့ကမှအသက်20ပြည့်ခဲ့တာပါတည်ဆုံးခဲ့ပြီးတဲ့နောက်သူ့ရဲ့ဥကောင်းတွေကကြီးကိုဆရာဝန်တွေကစစ်ဆေးခဲ့တာမှရာဝါကြီးမဟုတ်ပဲကြီးအစ်စ်ဖြစ်တယ်လို့အတည်ပြုကြောင်းမမြတွတ်ွတ်ခိုင်ရင်မိသားစုကသတင်းတောက်တွေကိုပြောပါတယ်အာနာသိန်းစစ်ကောင်စီရဲ့သတင်းစင်ထုတ်ပြန်ချက်မှာတော့မမြတွတ်ွတ်ခိုင်ဥကောင်းမှာတွေ့ရတဲ့ကြီးထိတ်ဖူးဟာအထီးကယုံနှိမ်နှင်းရေးတပ်တွေရဲ့ခဲယမ်းကြီးတွေမဟုတ်ဘူးလို့ညင်ထားပြီးတော့ဒါဟာပြင်ပကအုံပြူတဲ့လက်နဲ့တစုံတရာကြောင့်ဖြစ်မယ်လို့ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းချမ်းချမ်းဆန္ဒပြသူတွေအပေါ်တေးစီလောက်တဲ့အင်အားသုံးတာချင်းချောက်နှောက်ယှက်မှုတွေကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။လူသေးတဲ့အထိအကြမ်းဖက်တာကိုရှုံချရတယ်လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားဖော်ပြခဲ့တာပါ။လူတိုင်းငြိမ်းချမ်းစွာစုဝေးဝင်ရှိတဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးလေးစားဖို့နဲ့အယက်သားအစိုးရလက်ကိုအာဏာပြန်ပေးဖို့တောင်းဆိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားပါတယ်။ မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲတอมအန်ဒရူးစ်ကလည်းအာဏာသိမ်းယူထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရလက်ချက်ကြောင့်မန္တလေးမြို့ကဆယ်ကျော်သက်လူငယ်တယောက်အပါအဝင်နောက်ထပ်အသက်တွေဆုံးရှုံးတဲ့တဲ့ရင်တွေသူ့အနေနဲ့ထိတ်လန့်တုံ့လုံးရတယ်လို့ပြောကြပါတယ်။ဘီတက်ပိုက်သုံးနာကနေရာဘာကြီးမျက်ရည်ယိုပုံးတွေသုံးပြီးအခုလဲခတ်ထန်တဲ့စစ်သားတွေကငြင်းငြင်းချမ်းချမ်းဆန္ဒပြနေသူတွေကိုတက်တက်ပြစ်ခတ်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကူစလဲတอมအန်ဒရူးစ်ကသူ့ရဲ့ Twitter မှာအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပါတယ်။ဒီလိုမျိုးမိုင်မဲတဲ့လုပ်ရက်တွေကိုချက်ချင်းရရမယ်လို့လည်းသူကပြောပါတယ်။သဘောထားကွဲလွဲမှုကိုထုတ်ဖော်ခွင့်ရှိတဲ့အတိုင်းဆန္ဒထုတ်ဖော်နေသူတဦးတယောက်မှထိခိုက်နစ်နာအန္တရာယ်မကြုံသင့်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပါတယ်။စစ်တပ်အနေနဲ့အပြည်သူတွေအပေါ်အကြမ်းဖက်မှုရပ်ရမယ်လို့အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဆန္ဒပြသူတွေအပေါ်ပြစ်ခတ်တာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကလည်းသဘောထားထုတ်ပြန်ပြီးတော့ဗြိတိန်အနေနဲ့မြန်မာနိုင်ငံအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Dominic Raab ကစနေနေ့ကတွစ်တာပေါ်မှာရှင်းသားခဲ့ပါတယ်။လုံချုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမှာတေဆုံးခဲ့ပြီးတဲ့နောက်တပ်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုလှုံ့ဆော်ရေးတားဆီးတဲ့ Facebook ကုမ္ပဏီရဲ့မူအရာဖယ်ရှားလိုက်တာဖြစ်တယ်လို့မူဝါဒရေးရာဆိုင်ရာကုမ္ပဏီပြောခွင့်ရ Rafael Frankel ကပြောကြားပါတယ်
In line with our global policies, we've removed the Tatmadaw True News information team page from Facebook.
Facebook ရဲ့ကမ္ဘာအနှံ့ချမှတ်ထားတဲ့မူဝါဒအရတက်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလှုံ့ဆော်ရဆိုတဲ့စည်းကမ်းကိုအချိန်ချင်းချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့တာပါ။အခုအနာ၃ရက်လုံးကိုသိမ်းယူထားတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်မှရဲ့ Facebook စာမျက်နှာကို2018ခုနှစ်ထဲက Facebook ကဖယ်ရှားခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းနေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အီတလီနိုင်ငံမှာဖေဖော်ဝါရီလ20ရက်နေ့ကပထမဆုံးပြည်တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပါတယ်။အီတလီဟာအာရှပြည်ပမှာပထမဆုံးဒီကပ်ရောဂါကိုစပြီးတော့ကူးစက်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကနေတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်ပြန့်နှံ့နေတာဖြစ်ပြီးအခုလက်ရှိတစ်ကမ္ဘာလုံးမှာကူးစက်သူ113သန်းကျော်နဲ့သေဆုံးသူက1.4သန်းကျော်ရှိပါတယ်။ဆရာဝန်တွေသူနာပြည်တွေနဲ့တခြားဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဖေဖော်ဝါရီလ20ရက်နေ့ကိုအီတလီမှာအမျိုးသားကျန်းမာရေးဝန်ထမ်းများနေတက်မှတ်ခဲ့ပြီးမနေ့တုန်းကဒီတစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပုပ်ယဟန်မင်းကြီးဖရန်စစ်နဲ့အီတလီနိုင်ငံသမ္မတဆာဂျီယိုမာတာရဲလာတို့ဦးဆောင်ကျင်းပခဲ့ပါတယ်ကျမရေဝန်ထမ်းတွေရဲ့ဒီဇိုင်းမတ်မတ်ကြိုးပမ်းဆောင်ရွက်မှုတွေကိုကိုကျိုးမဖက်တကူကောင်းဆံမှုကိုတိုက်ဖြတ်ပေးတဲ့ကာကွယ်ဆေးတွေအဖြစ်ပုပ်ယဟန်မင်းကြီးဖရန်စစ်ကတင်စာပြောဆိုခဲ့ပါတယ်ကျမရေဝန်ထမ်းတွေရဲ့ရဲစွမ်းတက်တီရှိရှိကြိုးပမ်းချက်တွေကြောင့်သာပြန်လည်ကူစားလို့မရနိုင်တော့တဲ့ဘီဒုကကြီးဖြစ်ပေါ်မဲ့အရေးကနေရှောင်ရှားနိုင်ခဲ့တာဖြစ်တယ်လို့လည်းသမရမာတာရဲလာကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံမှာတော့နှိမ့်မုန်တိုင်းကြာရောက်နေတဲ့အတွက်ကာကွယ်ဆေးတင်ပို့ရေးလုပ်ငန်းတွေကြန့်ကြာနေပြီးနယူးယောက်မြို့မှာကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေနှောင့်နှေးနေရပါတယ်။မုန်တိုင်းကြောင့်တနိုင်ငံလုံးကာကွယ်ဆေးထိုးနှံပြီးတဲ့နေရာ2000လောက်မှာလျှက်စစ်မီပြတ်တောက်မှုနဲ့လဲကြုံတွေ့နေရပါတယ်ရှင်။COVID-19 ကာကွယ်ဆေးပထမအတုပ်ကိုဒီကနေ့တနင်္ဂနွေနေ့မှာလက်ခံရခဲ့တဲ့မလေးရှားနိုင်ငံမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပါတယ
်။ဒါဒီနေ့pengantaran pertama vaksin Pfizer BioNTech telahpun tiba dan mendarat di Malaysia sebanyak
တနင်္ဂနွေကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်တွေကိုလာမယ့် February 24ရက်နေ့ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပြီးဝန်ကြီးချုပ်မဟူယာဒညာစင်နဲ့ကျမိုင်ဝန်ကြီးဌာနညွှန်ကြားမှုချုပ်နူဟီရှမ်အဗ်ဒူလာတို့ကိုပူထရာဂျာရာမြို့စီကံတစ်ခုမှာအရင်ဆုံးကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းကြေညာပါတယ်လို့မလေးရှားသိပ္ပံဆိုင်ရာဝန်ကြီးဌာနဝန်ကြီးခိုင်ရီဂျာမာလူဒင်ကပြောပါတယ်နိုင်ငံတွင်းလူဦးရေ32တန်းရဲ့80ရာခိုင်နှုန်းကိုတစ်နှစ်အတွင်းကာကွယ်ဆေးထိုးပေးနိုင်ဖို့မလေးရှားကရည်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာအဆိုးဆုံးကျဆင်းနေတဲ့စီးပွားရေးပြန်ပြီးတော့နလန်ထူနိုင်ဖို့ကာကွယ်ဆေးထိုးလုပ်ငန်းစဉ်တွေကိုအခုလိုအရှိန်မြှင့်လှုပ်ဆောင်နေတာပါ။ မလေးရှားက Pfizer BioNTech ကာကွယ်ဆေး32တန်မှာယူထားပြီးလဲဖြစ်ပါတယ်။မှာယူထားတဲ့ကာကွယ်ဆေး3,200ကျော်ဒီကနေ့မနေ့ပိုင်းမှာမလေးရှားကိုရောက်ရှိခဲ့ပြီးနောက်လာမယ့်သတင်းပတ်တွေမှာလဲကာကွယ်ဆေးတွေထပ်ပြီးတော့ရောက်လာဖို့ညွှန်မှန်းထားပါတယ်ရှင်။American နိုင်ငံအပါအဝင် 2015 ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အလို့သဘောဆွေးနွေးဖို့ EU ဥရောပတမကရဲ့အဆိုပြုချက်ကိုလေ့လာနေကြောင်းနဲ့အဆိုပြုချက်အပေါ်မှာပြန်ပြီးတော့မတုံ့ပြန်ရသေးကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီး Abbas Araghchi ကစနေနေ့ကပြောပါတယ်။တမရဟောင်းဒေါ်နယ်ထရမ့်လက်ထက်က American ကိုနှုတ်ထွက်ထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်ပြီးတော့အသက်သွင်းရေးလောလောဆယ်အီရန်နဲ့ American တို့ကြားမှာအငင်းပွားနေတာပါ။ဆွေးနွေးပွဲတွေပြန်ပြီးတော့စတင်နိုင်ရေးကြိုတင်စည်းကမ်းချက်အဖြစ်အီရန်တို့အနေနဲ့စာချုပ်ပါအချက်အလက်တွေကိုအရင်ဆုံးပြန်လိုက်နာဖို့လိုတယ်လို့အမေရိကန်တို့ကတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲအီရန်တို့ကလည်းတန်ခတ်ပိတ်ဆို့မှုတွေအမေရိကန်တို့အရင်ရုပ်သိမ်းပေးရမယ်လို့တောင်းဆိုနေတာဖြစ်ပါတယ်။အခုလိုရှိမတူနောက်မဆုတ်တာဖြစ်နေတာကိုဥရောပနိုင်ငံများရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်အနေနဲ့ကြောင်းဝင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဂျာဗတ်ဇာရီကပြီးခဲ့တဲ့လကပြောထားပူပါတယ်။4+1လို့ခေါ်တဲ့အဖွဲ့နဲ့ American နဲ့ Iran တို့အတူအလို့သဘောဆွေးနွေးဖို့တင်ပြထားတဲ့ Joseph Borrell ရဲ့အဆိုပြုချက်ကိုလက်ခံဖို့စဉ်းစားနေသလိုရုရှားနဲ့တရုတ်တို့အပါအဝင်မိတ်ဖက်နိုင်ငံတွေနဲ့လည်းဆွေးနွေးညှိနှိုင်းနေကြောင်းမကြာခင်မှာပြန်လည်တုံ့ပြန်ပြောကြားနိုင်လိမ့်မယ်လို့ Araghchi ကနိုင်ငံပိုင်ရုပ်သံသတင်းဌာနကိုပြောပါတယ်ရှင်အရင်ကဂျာမနီကနာဇီအကျဉ်းစခန်းအဆောင်တယောက်ဖြစ်ခဲ့ဘူးသူအသက်65နှစ်အရွယ်ရှိတဲ့ဂျာမနီနိုင်ငံသားတဦးကိုအမေရိကန်နိုင်ငံကပြည်နှင်တန်းပေးပြီးဂျာမနီကိုလွှဲပြောင်းပေးရလိုက်ပါတယ်လောလောဆယ်အဲ့ဒီနာဇီအကျဉ်းစခန်းအဆောင်ဟောင်းကိုဂျာမနီနိုင်ငံမှာရဲတပ်ဖွဲ့ကစစ်ဆီးမီးမြှင်းနေတာပါ1945ခုနှစ်တုန်းကညူဝင်ဂါမီအချင်းစခန်းမှာအဆောင်အဖြစ်တာဝန်ယူဘူးသူဖြစ်တာကြောင့်ဂျာမနီနိုင်ငံသားဖရက်ဒရစ်ကာလ်ဘာဂါကိုဂျာမနီကိုပြန်ပို့လိုက်တယ်လို့အမေရိကန်လူဝမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအမှုကိုလောလောဆယ်မှာအမေရိကန်တရားရေးဝန်ကြီးဌာနကလည်းစုံစမ်းစစ်ဆေးနေပါတယ်။စင်နီနီကဖရက်ဒရစ်ကာလ်ဘာဂါFrankfurt New ကိုပြန်ရောက်လာကြောင်းနဲ့ Hanses Bine ကအာနာပိုင်တွေကစစ်ဆီးမင်းမြန်နေကြောင်းဂျာမနီအာနာပိုင်တွေကအတည်ပြုခဲ့ပါတယ်။ဘာဂါဟာ American ပြည်ထောင်စုမှာ1959ခုနှစ်ကတည်းကအခြေချနေထိုင်ခဲ့သူလည်းဖြစ်ပါတယ်ရှင်။တော်ရရှင်များရှင်တင်းနေကုန်နေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့ဒီကနေ့အတွက်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်မှာဆန္ဒပြပွဲတွေဟာဒီနေ့မှလည်းအရှိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှဆန္ဒပြတဲ့သူပိုများလာခဲ့ပြီးတော့သိမ်းတဲ့ချီရှိတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကအပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။မလေးမြို့မှာငြိမ်းချမ်းသောဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်မြို့ကနေဟာဒီနေ့တစ်မျိုးလုံးအနက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူဦးရီဟာတိမ့်နဲ့ချီရှိခဲ့တယ်လို့ဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့ဒေါက်တာတေဇာဆန်းက VOE ကိုပြောပါတယ
်။မင်းကဖြစ်ခဲ့တဲ့အကြံဖတ်မှုပေါ်အခြေပြုပြီးတော့နော်လူလူအင်အားပို့လို့တောင်မှကောင်းလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။ကျွန်တော်တို့ဒီနေ့ဆိုရင်ဒီပေါ့နော်မနေ့ပိုင်းနေ့တစ်ပတ်ကျွန်တော်တို့ဒီဈေးရိုတော်မှာပေါ့84လမ်းဘိုးကျောင်းအောင်ဆန်းလမ်းပေါ့နော်။ပုံမှာထိုင်တဲ့ဘိတ်ကျွန်တော်တို့တပ်ပေါင်းစုအားလုံးတပိတ်အင်အားစုပေါင်းစုံကျွန်တော်တို့ထိုင်တဲ့ဘိတ်ပေါ့နော်လူလူဆန္ဒပြပွဲကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်ခင်ဗျ။လူလူအင်အားတွေနဲ့တိတ်နေချီပြီးတော့ရှိပါတယ်။ဆို
တော့မြို့ရဲ့အနေထားကရောဘလို့ရှိလဲဗျ။
ကျွန်တော်တို့ဒီအောင်တပြေဘန်းတွေကိုကျွန်တော်တို့ကင်ဆောင်ပြီးတော့ကျွန်တော်လူလူအနေနဲ့ပေါ့နော်ဒီအကြမ်းဖက်လုပ်ရတဲ့ကိုလုံးဝကြောက်နေမှလည်းမဟုတ်ဘူးကျွန်တော်တို့ရဲ့ဒီဆက်လက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ကျွန်တော်တို့အောင်တိတ်အောင်နမိတ်ကိုယူပြီးတော့ကျွန်တော်တို့မန်းလေးဟာဆက်လက်ပြီးတော့ပန်းပန်လေးရပါပဲဆိုတော့နမိတ်ကိုကျွန်တော်တို့ဖော်တဲ့အနေနဲ့တပြေညွန်တော်လန်ရင်းဆိုတော့ကျွန်တော်တို့မန်းလေးလူလူတရေလုံးဝဆင်နွှဲခဲ့ပါတယ်ခင်ဗ
ျလုံကြုံရေးတွေဘက်ကအနေထားရောဘယ်လိုရှိလဲဗ
ျလုံကြုံရေးတွေကတော့သူတွေကလည်းကျွန်တော်တို့ထိုင်တဲ့ပိတ်ဆန္ဒပြပွဲရဲ့ပုံဝင်ချိန်မှာတောက်လျှောက်ဖြစ်နေတဲ့အပေါ်မှာလည်းကျွန်တော်တွေ့ရတယ်ဒီစနိုက်ပါပြန်ဆောင်လာတဲ့ဒီလုံလုံကြီးအင်အားတွေရဲကားတွေဒီစစ်တပ် ကားတွေတွေ့ရတယ်ကျွန်တော်တို့နဲ့တိုက်ရိုက်ဒီနေ့အနေနဲ့ကျွန်တော်တို့အင်အားစုကြီးနဲ့တော့တိုက်ရိုက်တွေ့တာတော့မရှိဘူ
းမနေ့ကဖြစ်ခဲ့တဲ့ဥစ္စာမှာနောက်ဆုံးသိရတဲ့လောက်ကဘလောက်ထိထိခိုက်ဒဏ်ရာရရှိမှုရှိလဲ
ဟုတ်ကဲ့လွန်ခဲ့တဲ့နိုင်ပိုင်းကကျွန်တော်တို့ကြားရတာနောက်ထပ်၁ယောက်ကျွန်တော်တို့အကွယ်ဆုံးသွားတယ်ပေါ့နော်ဒဏ်ရာနဲ့ပေါ့နော်အဲ့တော့ကျွန်တော်တို့အခုဆိုရင်တော့တင်ကြတာ၃ယောက်ပေါ့နော်၃ဦးကွယ်ဆုံးဆုံးမသွားပါပြီဒဏ်ရာအပြည့်ထန်ရတဲ့ပုဂ္ဂိုလ်တွေကျန်ပါသေးတယ်ထိခိုက်ဒဏ်ရာရတဲ့လူတွေကတော့အနည်းဆုံးကျွန်တော်တို့၄၀ကျော်ရှိတယ်လို့ဖန်ဆီးခံထားတဲ့ပုဂ္ဂိုလ်တွေရာနဲ့ချီပြီးတော့အခုချိန်ထိကျွန်တော်တို့အဆက်အသွယ်လည်းမရဘူးဘယ်ဟုခေါ်သွားတယ်ဆိုတော့မသိဘူးဖြစ်နေပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အနေနဲ့အဓိကပြောဆိုတာကဒီစစ်အာဏာသိမ်းအုပ်စုကကျွန်တော်တို့ကိုဘလောက်ပဲအကြမ်းဖက်ဒီဖြစ်စီကျွန်တော်တို့ကဒီဓမ္မနဲ့အာဓမ္မအကြောင်းမှလုံးဝကြားနေမှာမဟုတ်ဘူးလုံးဝတုံ့ဆုပ်သွားမှာမဟုတ်ဘူးဒီအာဏာသိမ်းနဲ့အာဓမ္မလိုရက်ကိုကျွန်တော်တို့လူထုတရလုံးဝညင်ညွတ်တညင်တညွတ်ဆက်လက်ပြီးတော့ရင်ဆိုင်သွားကြမယ်ဆိုတော့ဂရီးသစ္စာတန်ဋိဌာန်ကိုပဲကျွန်တော်အနေနဲ့ပြောလိုပါတယ်ခင
်ဗျစနားပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့တာနဲ့ပတ်သက်ပြီးတော့လေ68ငင်းငိုင်းရင်းနဲ့ပွင့်လဲလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့မှအခုလိုပြောလိုက်ပါတယ
်ဒီကြီးမှာပြစ်မိတ်ပေးတာဘယ်သူပဲဖြစ်ဖြစ်စစ်ကောင်စီရတာမူလနော်သူသာတာဝန်ရှိဆုံးနော်ဒါကြောင့်မလို့ဒီစစ်ကောင်စီနဲ့ပူးပေါင်းတဲ့လူတွေအားလုံးကတာဝန်ရှိတယ်တာဝန်ယူကြရလိမ့်မယ်ဒါကြောင့်မလို့ယုံတက်နေတယ်ဆိုတဲ့လူတွေကဒီစစ်ကောင်စီကိုပူးပေါင်းတာပဲယုံမတက်ဘူးဆိုတဲ့လူတွေကဒီစစ်ကောင်စီကိုစန့်ကျင်တာပဲ
အခုမှတော့ဆန္ဒပြတဲ့သူတွေဟာနေတဲ့မြေကြီးကိုပေါ်ဝင်တချို့နေရာတွေမှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဒါကကဒီနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတဲ့သူတွေဟာမနေ့ကရဲနဲ့စစ်တပ်ကပြစ်ခတ်လို့တည်ဆုံသွားခဲ့တဲ့သူ၃ယောက်ကိုရည်စူးပြီးဆန္ဒပြပွဲမတိုင်ခင်မှာ၃မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။အပြင်ပေါင်းတဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာတေးလန်းလန်းစုံနဲ့ဘုံကျော်တရာအောက်တွေမှာချွေးကြော်တန်းတွေအော်ဟစ်လက်သုံးချောင်းထောင်ပြီးတော့ငင်းညမ်းစွာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မနက်ဖြန်22ရက်နေ့လ2021နေ့မှာတော့နှစ်ငါးလုံးအထိမ့်မှဖြစ်တဲ့ရန်ကုန်တမျိုးလုံးအနက်ဝန်ထမ်းတွေအလုံးမဆွေး CDM လို့ရှောင်းမှုပါဝင်ဆန္ဒပြပွဲတွေအကြီးအကျယ်လှုပ်ဖို့အတွက်လည်းသပိတ်ကော်မတီတွေကတောင်းဆိုထားပါတယ်။မုံရမျိုးမှာတော့ဤပညာတက်ကသူចောင်းသားတွေပါဝင်ဆန္ဒပြတဲ့ပြည်သူတွေဟာဗိုလ်ချုပ်လမ်းတိုင်းခြိတက်ခဲ့ကြပြီးတော့မြို့ထဲမှာလှည့်လည်ဆန္ဒပြကြကြပါတယ်။ဆရာတို့လည်းအားန
ာပါတယ်၄ချက်တန်းချက်ဖြစ်နေတယ်။အဲတော့ကျွန်တော်ပဲအားနာ
တိုင်းချက်။ဒါနဲ့ရဲတပ်ဖွဲ့ဘက်ကတန်ဆူးကျိုးတွေလမ်းတွေကိုဖိတ်ဆို့တားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့အရှိမတိုးနောက်မဆုတ်ဖြစ်ခဲ့တာတွေလည်းရှိခဲ့ပါတယ်။ရင်းပြည်နယ်မြောက်ပိုင်းမြို့ပတ်မှာဆိုရင်လည်းဆရာနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဖြစ်ပွားခဲ့ပြီးတော့လူဦးရေတောင်းတဲ့ခြေပါဝင်ရတယ်လို့သိရပါတယ
်
ဆန္ဒပြတဲ့သပိတ်စစ်ကြောင်းကိုရဲနဲ့တပ်တွေကရောက်ဒီမျိုးထဲမှာလမ်းပိတ်ပြီးတားဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့စကားချေပြင်ဖြစ်ခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးတော့ခွင့်ပေးလိုက်ပါတယ်ရောက်ရီမျိုးကဒီနေ့ဆန္ဒပြပွဲကိုတော့ကရင်အမျိုးသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကလိုက်ပြီးတော့လုံခြုံရေးယူပေးတယ်လို့သိရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါကရင်ပြည်နယ်မြဝတီမြို့ကိုကရင်ကျေးရွာပေါင်း30ကျော်ကလာရောက်ပူးပေါင်းခဲ့ပြီးဆန္ဒပြချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့ရက်တွေကရဲနဲ့စစ်တပ်တွေတားဆီးပိတ်ဆို့ထားတဲ့ဗရင်တော်လမ်းမကြီးကိုဖွင့်ပေးလိုက်ရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါကရင်ပြည်နယ်ထဲကကျေးရွာပေါင်း30ကျော်ကကရင်လူထုတွေချီတက်လာခဲ့ပြီးမြောက်ရီမြို့ကဆန္ဒပြသူတွေနဲ့လာရောက်ပူးပေါင်းနေတာပါချီတက်လာတဲ့ဒေသခံကရင်လူထုကိုကရင်မျိုးသားအစည်းအရုံး KNU ကဝန်ရံပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါခမန်းကျေတင်ကနန်းလောက်ရှိတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးမြောက်ရီမြို့ကတူကအခုလိုပြောပြခဲ့ပါတယ
် KNU တွေပါလာတယ်မိလက်မကြီးတို့ဖွင့်ပြလိုက်ရတယ
်မချသေးခင်လုံးကတော့ KNU ကကြေညာချက်ထုတ်ပြန်ခဲ့ပြီးကရင်လူထုရဲ့ဆန္ဒသဘောထားအတိုင်းတားရဲရှိတယ်ဆိုပြီးပြောဆိုခဲ့တာပါတနင်္ဂနွေနေ့မှာတော့မြောက်ရီမြို့ကဆန္ဒပြပွဲမှာ KNU တွေပါဝင်ခဲ့သလားဆိုတာကိုတော့ KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှူးနှင့်ဖရိုစောလာထုံးကိုမေးကြည့်ခဲ့ပါတယ်
ဒီပေါ်မှာတော့ခုနကကျွန်တော်လူစုနဲ့သတားတဲ့ရှိတယ်ပါတယ်ပေါ့နော် KNU ဝန်ရံတဲ့ဆိုတာကကျန်ရွက်နေနေတဲ့ခုနကဒီရှိနေတဲ့ထားပေါ်မှာတော့ဟိုရှိနေကြမှာပဲလေကျွန်တော်ရဲ့ဒီလိုရှိတဲ့ကိုနေရကိုဒေသကိုရဲ့ကိုယ့်ပြည်သူရှိတဲ့ပေါ်မှာတော့ဟိုဒီလိုပြောခုနကဒီဥစ္စာပေါ့နော်ကျွန်တော်ရှိရတာပေါ့နော်ရှိပြရတာပေါ့ဟို
မြောက်ရီမြို့မှာတော့စစ်အုပ်ချုပ်ရေးကောင်စီကိုဆန္ဒပြမှုတွေဇက်တိုက်ရှိနေပြီးပြည်ပြည်နယ်ရဲ့တခြားမြို့နယ်တွေမှာတော့ဆန္ဒပြတာတွေခက်ကြဲကြဲသာတွေ့ရပါတယ်။ပြည်ပြည်နယ်ဖန်ဘက်မှာတော့လူတွေညဘက်တံပုံးထိတာကအစားစောင့်ကြည့်နေတာတွေရှိနေတာကြောင့်မြောက်ရီမြို့လောက်တော့လှုပ်ရှားမှုတွေမရှိပေမဲ့တနင်္ဂနွေနေ့မှာတော့ဖန်အန်လူတို့လည်းဆန္ဒပြနေကြပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မြောက်ရီမြို့မှာတော့
စနပ်ပြသူတွေကိုတနက်နေ့ပြစ်ခတ်ဖြိုခွင်းတော်တွေရှိခဲ့ပြီမဲ့လေဆေးရနာရှင်စန့်ကျင်ရေးစနပ်ပြပွဲတွေကတော့ဆက်ရှိနေသေးဖြစ်ပါတယ်ကျမမအေးမှာ VOE အတွက်သတင်းပေးပို့နေတာပါအခုဆိုရင်သတင်းနှစ်ပတ်ရှိလာပါပြီတိုင်းပြည်ရဲ့အဓိကလိုအပ်ချက်ကိုဖြည့်ဆည်းပေးနေတဲ့စွန့်အင်ကန်တာရဲ့ CDM အကြမ်းမဖက်အာဏာဖီဆာမှုဟာစစ်အာဏာသိမ်းတဲ့အစိုးရပေါ်မှာဘယ်လိုသက်ရောက်မှုရှိပါသလဲရင်းနှီးအလုပ်သမားတို့ရဲ့လူလားချက်တွေကဘာတွေလဲဆိုတာကို 6 ရင်းနှီးက CDM အကြမ်းမဖက်အာဏာဖီဆာရေးမှာပါဝင်လှုပ်ရှားနေတဲ့မက်ပွင့်လွှာကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
အာဏာသိမ်းစစ်ကောင်စီအစိုးရ လက်အောက်မှာမလုံနိုင်ဘူးဆိုပြီးတော့ကျမတို့ရင်းနှီးမီလီတာစုတွေကဤသူတင်မြောက်တဲ့အစိုးရကြီးရောက်လာမှသာကျွန်တော်တို့တွေကဝန်ထမ်းတွေကတာဝန်ထမ်းဆောင်မယ်ဆိုတဲ့တန်ထိတ်ချက်မျိုးနဲ့ရက်ခဲတာဖြစ်တယ်ကျမတို့6ရင်းနှီးတစ်ခုတည်းမှာစိုးရင်ကိုတနေ့ရဲ့ရင်းနှီးထွက်ရှိမှုဒီအမေရိကန်စီကာလံပေါင်း1000ခွနရာထွက်ရှိရာဖြစ်တယ်ဒီရင်းနှီးရှာဖွေရေးတွေကရက်တက်ဖြတ်တောက်လိုက်တဲ့အချိန along a alu alia go sharang phit twar de tbo phit de yin na chet lou me win nan ni ya le long wa yet pai de ong san phit de atwe aku sit kaung si aso ya ma lin si e thau lou mu ri lin si pe mu ri ya tot tot yot ne twar bi lat jan me shi ye ha be pe nai ne jama lo nau the atit so la me pe nai no de a chin ni thi aung yin mu tuk lo
Chow emoji in a pesa loga in it, the owner Indo, Gold Patrol Comile, the CDM Nema Power Lares Raw, Dilo Power La Ambulu, Sion Gathers Ravel, Shimbia Biwa. I
call Mania Jaro, brought a tolu de Niave, when any wood, Jawa CDM Lobo, Sione, Sione Tima, CDM Led Ruale, or the Anna Tinsekonsi, Almave, Melchimu, Janoruga, as we be to dinner, as we are Mave, Luchine. ဒီအခုလက်ရှိမှာကတော့ဘိုးဘက်တူဆိုတဲ့ကုမ္ပဏီကိုဒေါ်လာနာမဟုတ်ဘူးကျွန်တော်တို့ကဒီအစ်အောင်စီအစိုးရကိုပဲကျွန်တော်တို့ရဲ့တယ်ရန်စာတောက်ကိုလုံးဝမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးနဲ့ရက်တန်တာဖြစ်တယ်ပေါ့နော်ဟုတ်ဆိုနီတူပဲမန်းဂျီနန်ဒီမှာရှိတဲ့ MPR
အိုင်ကုမ္ပဏီကလည်းအဲသူနီလူပဲအဟိုကျမတို့တရားရင်းနဲ့ပို့လို့တိုင်းမရှိတဲ့အတွက်သူတို့ရက်တန်သွားတယ်သဘောဖြစ်တယ်ဟုတ်နောက်တစ်ခုကပေါ့နော်လုံခြုံရေးညီမတို့ရဲ့လုံခြုံရေးအခြေအနေနဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကညီမတို့ဘုံမှာတုံ့ပြန်မှုအောင်ဘယ်လိုများရှိလဲ
အခုချိန်စီတော့ထိတ်တိုက်တွင်းမှုတွေကတော့မရှိသေးပါဘူးအဲသူတို့ရဲ့အလုပ်ကိုသူတို့လုပ်နေသူတို့ကျမတို့ကလည်းကျမတို့ရဲ့ဟိုဆန္ဒပြမှုတွေမှာဆန္ဒဖော်ထုတ်တဲ့နေရာတွေမှာအေးချမ်းစွာတော့အခုချိန်စီဟိုလှုပ်ဆောင်နေခဲ့တယ်ပေါ့အဲ့တော့အခုလုပ်နေတာကပေါ့နော်ဟို6ရင်းနှံမြေတစ်ခုတည်းမှာပဲဟိုကိုအဆုနဲ့ကိုလှုပ်သလားရင်းနှံမြေ7သုံးခုလုံးကို
ရှိတယ်ရှင်ကျမတို့ဒီနေ့မြေဖွဲ့ရေးမျိုးတွေ7သုံးခွဲ့လုံးမှာကျမတို့အစုအဖွဲ့တွေရှိတယ်အလုတ်သမားတက်မကတွေရှိတယ်အဲ့ဒီမှာအလုတ်သမားခေါင်းဆောင်တွေရှိတယ်အဲ့ဒီတွေကနေပြီးတော့ညှိနှိုင်းဆွေးနွေးပြီးတော့အားလုံးကကြပြိုင်နေတဲ့လှုပ်ဆောင်ကြတာရှင်ဟုတ်ကဲ့မပွင့်ရေးကျေးဇူးတင်ပါတယ်နော်သရရှိမြတ်မြတ်
ကျုပ်ကပွဲအတွက်ဒီပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမဆုံးအကြိမ်မဲပေးခဲ့တဲ့တက္ကသိုလ်ကျောင်းသူတူကအာနာသိန်းနဲ့အခုလောက်ရဟာမဲပေးသူတွေကိုစော်ကားလိုက်တဲ့လောက်ရဖြစ်တယ်လို့ပြောပါတယ်သူတို့ရဲ့လွတ်လပ်မှုအခွင့်အရေးတွေဆုံးရှုံးသွားမှာဆိုတဲ့အတွက်အာနာသိန်းမှုကိုကောက်ကွက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြနေကြရတာလို့ Generation Z မျိုးဆက်ဖြစ်တဲ့အဲ့ဒီလူငယ်ကပြောပါတယ်သူတို့မျိုးဆက်တွေရဲ့အာနာသိန်းမှုပေါ်အမြင်နဲ့မျှော်လင့်ချက်တွေမဆုမြတ်မုံကဆက်သွယ်မြင့်မြတ်ထားတာကိုအခုပတ်မြန်မာရေးအစီအစဉ်မှာတင်ဆက်ပြပါမယ်
အခုလိုမျိုးဒီ VOA မြန်မာပိုင်းအစီအစဉ်တက်ကိုအချိန်ပေးတာကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့မင်္ဂလာပါအမဟုတ်အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းဖို့စန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာညီမတို့အရွယ်တွေပေါ့လေ25နှစ်အောင်လူငယ်တွေကအများကြီးပဲဒီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတယ်ဟိုကိုဖြစ်ချင်တာတောင်းဆိုကြတာမြင်ရပါတယ်ဆိုတော့အခုလိုမျိုးပေါ့နော်ဒီမက
ဖြစ်လာတဲ့တွန်းအားဘာလို့ပြောလို့ရပါလဲရှင
်ဟုတ်ညီမကွာတက္ကသိုလ်ကျောင်းသူတူပါတက္ကသိုလ်ကျောင်းသူတူဆိုတော့ကျတော့လုံငယ်ပီပီပေါ့နော်ကို့အနာဂတ်ကိုကို့ဖန်တီးခြင်းနဲ့ပြီးသွားလို့ရှင်နောက်ညီမတို့ယုံကြည်ရာလုံငယ်ဒီအနေနဲ့လည်းဒီတိုင်းပြည်ရဲ့အနာဂတ်ကိုဖန်တီးဖို့လုံငယ်တွေမှာစွမ်းအားရှိရလို့လည်းယုံကြည်ရပေါ့နော်ဟိုအဲ့အားကြောင့်မှာပြီးသွားလို့ရှင်မကြောက်ဘူးလားဆိုတော့ကျတော့ဟိုကြောက်တာတော့ကြောက်တာပေါ့နော်ဒါပေမဲ့ဒီလိုမျိုးကြောက်ခက်ကြီးမှထပ်ပြီးတော့ဟိုမနေချင်တော့လို့ပါပြီးတော့ဟိုဒါမျိုးအဲ့လူငယ်တွေအနေနဲ့တမီတို့ကအခုမှဆန္ဒထုတ်ဖို့ရတော့လည်းမဟုတ်ပါဘူး။ဘာပြန်ဟိုပြီးခဲ့တဲ့နိုဗ ెంబ ာလကကြည့်မယ်ဆိုလို့ရှင်လည်းအထူးသဖြင့်ရွေးကောက်ပွဲမှာတမီဘဝမှာပထမဆုံးအကြိမ်အနေနဲ့ဆန္ဒနဲ့ပြီးခဲ့တယ်။ပြပရောက်နေပြင်မဲ့လည်းဟိုခက်ခက်ခက်ခဲပါနော်။ကိုဗစ်ကာလကြားထဲမှာဟိုမဲအကျိုးဟိုနဲ့ပြီးခဲ့။အဲ့တုန်းကဆိုလို့ရှင်လည်းနဲ့ပြီးခဲ့ရတော့လေဟိုအတိုင်းမသိကိုဝမ်းသာတယ်။ကုန်လဲကုန်ယူရယ်ဘာလို့ဆိုတခြားနိုင်ငံနေနေရှင်မယ်ဆိုရင်တမင်းတို့နဲ့ဟိုတက်သူရွယ်သူလူငယ်တွေမှာတလုံးမှာဒါမျိုးအခွင့်အရေးမရှိဘူးအဲ့တော့အဲ့တုန်းကဆိုအရန်ကုန်ယူရယ်ပြီးွားတော့ကြတော့ဟိုဒီလိုမျိုး February လတရက်နေ့မှာလဲကြတော့စစ်အာဏာသိမ်းဆည်းမှုဖြစ်သွားရယ်ဆိုတော့ကြတော့ဟိုတမင်းတို့မှာအရန်ဟိုစိတ်မကောင်းလဲဖြစ်တယ်ဟိုစိတ်လဲစိတ်ဆိုးရယ်ပေါ့နော်ဟိုစိတ်မရှိလဲဖြစ်တယ်ဘာလို့လဲဆိုတော့ဟိုပါတီတခုကိုဆွဲတယ်ဆိုတာအထက်လေဒါမှန်တာမှားတာတရားမျှတမှုပေါ့နော်တမင်းတို့ကလိုချင်တာပါဟိုလူငယ်တွေအနေနဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်လေဟိုတမင်းတို့ရှေ့ခက်ဆက်ဆက်ကလူငယ်တွေဟိုဥတိုင်းအရေးခင်ပဲကြည့်ကြည့်1988ခုနှစ်အရေးခင်ပဲကြည့်ကြည့်လူငယ်တွေပဲဥဆောင်ခဲ့တာအဲ့တော့အခု2021ခုနှစ်မှာတမင်းတို့အနေနဲ့ငြင်းခံနေမယ်ဆိုလို့ရှိရင်ဒါရာဇဝင်ရိုင်းတူလို့လည်းဖြစ်တာပေါ့နော်နောက်တစ်ခုကဟိုအဲ့အကြောင်းတမျိုးငင်ခံနေရတယ်မှာလဲတမျိုးတော့မပါခြင်းဘူးဒါမျိုးလောက်တာကိုလည်းကိုကကိုနိုင်ငံရေးလောက်တယ်လို့မယူဆဘူးနိုင်ငံရေးဆိုတာအချက်နိုင်ငံအရေးပဲပြောရမှာပေါ့နော်ဟိုကိုချစ်တဲ့တိုင်းပြည်ကိုနဲ့ဆိုင်တယ်ကိုနဲ့သက်ဆိုင်တယ်ကိုအနာဂတ်နဲ့သက်ဆိုင်တယ်ဒါနောင်နားရတော့လည်းသက်ဆိုင်တယ်နောက်ပြီးတော့ဒါကိုတိုင်းပြည်နဲ့သက်ဆိုင်တဲ့ကိစ္စမဟုတ်လို့ဒီတိုင်းပြည်ရဲ့တာဏံပီတူဦးတယောက်အနေနဲ့ဒါမျိုးလှုပ်ရှားမှုတွေလုပ်ကြပါရှင့်
ဟုတ်ကဲ့ညီမဆောဆောပြောသလိုပဲပေါ့နော်ညီမတို့ရဲ့အနာဂတ်အတွက်ကိုလှုပ်တယ်ဆိုတော့ဒီဆန္ဒပြတဲ့အခုလူငယ်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာလည်းဒီလူငယ်တွေမှာအနာဂတ်ရှိတယ်ဆိုပြီးတော့သူတို့ကြွေးကြော်တယ်ကြွေးကြော်တယ်ပေါ့လေအဲ့ဒီစကားတန်ကကြားတဲ့သူတွေရဲ့ဟိုရေကိုထိမိစေခံစားရပါတယ်ဆိုတော့ဒီစစ်အာဏာသိမ်းမှုကညီမတို့လူငယ်တွေရဲ့အနာဂတ်ကိုပေါ့လေဘယ်လိုပြောင်းလဲပြီးတော့တက်ရောက်မှုရှိတယ်လို့ညီမမြင်ပါလဲရှင
်ဟုတ်အဲ့ဒါဘယ်လိုတက်ရောက်မှုရှိလဲဆိုလို့ရှိလို့ရှိရင်တော့ဒါကဟိုဒီမြန်မာနိုင်ငံဟာဆိုလို့ရှိရင်လွန်ခဲ့တဲ့ဟိုဒီ2021ခုနှစ်မတိုင်ခင်ဟာဆိုလို့ရှိရင်2050နေပါလောက်စစ်အာဏာရှင်စနစ်အောင်မှနေခဲ့ရတာပေါ့နော်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်လည်းအဖက်ဖက်အရာရာကြည့်မယ်ဆိုလို့ရှိရင်ဟိုလူမှုရေးစီးပွားရေးပညာရေးကျန်းမာရေးတခြားနိုင်ငံအင်းကြီးချင်းနိုင်ငံတွေနဲ့ရှင်လို့ရှိရင်တော့မှတမျိုးနိုင်ငံအငြင်းလို့အနောက်ကျကြံနေခဲ့တယ်အဲ့တော့ဒါမျိုးလဲထပ်ဖြစ်မှလဲလဲကြောက်တယ်ပြီးတော့နောက်တစ်ခုကတမင်းတို့ရဲ့လူအခွင့်ရေးလူဟာလူလက်မှုရေးအများကြီးဆုံးရှုံးလိုက်ရမှာကိုလဲကြောက်တယ်အဲ့တော့ပွင့်မင်းမြင်တာရဲ့ခက်ပတ်ကူသွားချင်တာပေါ့နော်ဒီမိုကရေစီဆန်ဆန်နဲ့
နောက်ဆုံးဆုံးညီမပြောသွားတဲ့ထဲမှာလဲပါပါတယ်ဒီနောက်ဒီဆန္ဒပြထုတ်ဖော်တဲ့လူငယ်တွေပေါ့လေသူတို့နောက်တစ်ချက်တောင်းတဲ့တောင်းတဲ့ချက်တစ်ခုကတော့ respect our vote အတိတ်ပဲကတော့သူတို့ပေးထားတဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အတိတ်ပဲပါဆိုတော့ညီမလည်းပြောပါတယ်ညီမနိုင်ငံသားရောက်နေတာတော့မှဒီပါရောက်နေတာတော့မှခက်သွားပြီးတော့အမဲပေးခဲ့တယ်ဆိုတော့အခုဒီစိတ်အာနာသိမ့်နဲ့ဟိုစိတ်အာနာသိမ့်နဲ့သူတွေဘက်ကပြောနေတာပေါ့လေသူတို့ပြောနေတာကတော့ဒီမဲစင်းနေရာမှားတယ်အဲဒါကြောင့်မို့လို့မဲမတမမှုတွေဖြစ်နိုင်တယ်ဆိုပြီးတော့ဒါကြောင့်မို့လို့သူတို့ကအာနာခွဲယူရပါတယ်ဆိုပြီးပြောပါတယ်ဆိုတော့အဲ့လိုမျိုးပြောနေတဲ့သူတွေရောညီမအနေနဲ့ဘယ်လိုမျိုးတုံ့ပြန်ကြမှာလဲရှင
်ဟိုအခုလမ်းပေါ်မှာထပ်ပြီးဆန္ဒပြဆန္ဒထုတ်ဖို့နေတဲ့လူတွေကိုကြည့်လိုက်လို့ရှိရင်လည်းဟိုထောင်ကနန်းတောင်ကနန်းတော့မကတော့သိန်းကနန်းတန်းကနန်းနေလည်းရောက်ကုန်ပြီပေါ့နော်ပြီးသွားလို့ရှိရင်ညီမတို့ကိုယ်တိုင်မဲပေးခဲ့တာဆိုတော့ဟိုအဲ့တုန်းကဆိုလို့ရှိရင်တော်တော်လေးလည်းအမအကိုခုနပြောသလိုပဲဟိုဝမ်းတာဂုံယူပြီးတော့ကြာမှာဒါမျိုးဖြစ်သွားရဲဆိုတော့ကြာတော့ဒါကိုပေးခဲ့တဲ့မဲကိုမယိုသေးတော့လို့လည်းဟိုအဖြစ်ခံလိုက်ရတာပေါ့နော်အဲ့တော့ဟိုနည်းနည်းစော်ကားလေးခံရတာပေါ့နော်ပီတူရဲ့ရဲကိုဟိုပီတူရဲ့ပေးခဲ့တဲ့မဲကိုဟိုအတိမတ်မပြုတ်ဘူးဆိုပြီးတော့ဖြစ်သွားတာပေါ့ရှင်
အဲ့တော့အဲ့လိုမျိုးကြောင်းမို့လို့ညီမဆိုလည်းအခုဆိုဟိုလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့သူတွေတဲ့မှာပါတယ်ပေါ့လေဆိုတော့ညီမတို့အခုဒီရန်ကုန်မြို့မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေကြတယ်ကိုနဲ့အတူထွက်တဲ့ဒီလူငယ်တွေပေါ့တခြားတကယ်ချင်းလူငယ်တွေကြားမှာရောသူတို့နဲ့သူတို့ရဲ့စိတ်ခံစားချက်တွေညီမတို့ရဲ့ဒီစိတ်ခံစားချက်တွေကအခုဘယ်လိုမျိုးဖြစ်နေလဲဆိုတာကိုလည်းသိပြစေရှင
်ဟိုအစကတည်းကလည်းဒီစစ်တပ်ဘက်ကနေပြီးတော့ကြတော့ဒီရွေးကောက်ပွဲဟိုရလဒ်တွေထွက်ပြီးကြတဲ့ကလည်းတလို့ဒါမဲလိမ်လည်မှုတွေဖြစ်တယ်လို့အဲ့လိုမျိုးဟိုပြောဆိုခဲ့တာရှိတယ်အဲ့ဒီရောအထူးစံကြီးလားဆိုတော့ကြတော့ဟို စိတ်ထဲမှာတော့ဖြစ်နိုင်ခြေတစ်ခုအနေနဲ့တော့အားလုံးကရှိကြပါတယ်လုံးလုံးကြီးဟိုအော်ဝါးလုံးလုံးကြီး shock surprise ဖြစ်သွားရတော့မဟုတ်ဘူးဒါပေမဲ့2021ခုနှစ်မှာတော့ဒါမျိုးမဖြစ်တော့ဘူးလို့ပဲထင်ကြတာပေါ့နော်အဲ့တော့အစပိုင်းတော့ကကြတော့လေဒါကိုဟိုဖြစ်သွားရဲဆိုတော့ပထမနေ့ကဆိုတိတ်တောင်မှဟိုလက်မခံနိုင်ပေါ့နော်နည်းနည်း deny or in denial နည်းနည်းဖြစ်တာပေါ့နော်ဟိုအဲ့ဒါလည်းပြီးရောအရန်လဲဝမ်းနေတယ်ဟိုညီမတို့အချင်းချင်းဟိုတငယ်ချင်းတွေပေါ့နော်လူငယ်အချင်းချင်းစကားပြောဆိုရဲဆိုလို့ရှိရင်လည်းဟိုတုံးနေခောက်ရှိပြီအဲ့လိုမျိုးပြောရင်းနဲ့ညည်းရည်ရောင်ကြရဲဝမ်းနေလုံးလို့ပြီးွားလို့ရှိရင်ဟိုစိတ်လဲအရန်စိတ်တို့ပဲစိတ်လဲဆိုးရဲပြီးွားဟိုမျိုးစုံမဲနော်ပေါ့နော်ဟိုအဲ့လိုမျိုးစိတ်မရှိရလည်းဖြစ်သွားတာပေါ့နော်အခုကဆိုနှစ်ပတ်လောက်လည်းရှိပြီဆိုတော့
အခု
ဟိုလူငယ် oh sorry ပါအ
ဲ့ဆက်ပြောပါညီမရ
အဟုတ်ပြီးတော့နောက်လူငယ်အချင်းချင်းအဲ့လိုမျိုးပြောလို့ရှိလို့ရှင်ဒါနောက်ငါတို့ဘယ်လိုရှေ့ဆက်သွားရမလဲငါတို့ဘယ်လိုငါတို့အနာဂတ်ကဘယ်လိုထိခိုက်မလဲဆိုရင်တချို့ရေပြောရဆိုလို့ရှင်မသွေးရဲစရာပဲဘာဖြစ်လို့အဖိုးတွေဖားရေအဖေတွေအမေခက်ကလည်းအများကြီးခံခဲ့ရတယ်ဆိုတော့ဒါမျိုးထပ်မဖြစ်နိုင်ဘူးဆိုတာလည်းဟိုအာမခံချက်လည်းမရှိဘူးဘယ်သူမှလည်းပြောလို့လည်းမရဘူးလေ
အဲ့ညီမအခုပြောသလိုပဲပေါ့နော်ညီမတို့အဲစမ်းကျင်ကန့်ကွက်နေတဲ့သူတွေကလက်ရှိအာဏာယူထားတဲ့သူတို့မှလက်နက်ရှိတယ်သူတို့မှအင်းအာဏာရှိတယ်အင်အားသုံးပြီးတော့လည်းဒီအချိန်မရွေးနှိမ်နှင်းနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အဲ့လိုအခြေအနေတွေရှားမှာပဲညီမတို့ကအခုလိုနှုတ်ရှားဆောင်ရွက်နေကြတာဆိုတော့ဒီအပေါ်မှာရောစိုးရိမ်အားငယ်တာမျိုးဖြစ်လာရှင
်စိုးရိမ်အားငယ်တာလို့နောက်ပြီးွားလို့ရှင်ကြောက်စိတ်လို့ဆိုတာတော့ဟိုလူဆိုတာတော့တဘာဝပဲလေဟိုအန်တီရဖြစ်ပေါ်လာနိုင်နေဆိုလို့ရှိရင်တော့ကြောက်ကြတာပေါ့တော်အခုဟိုလမ်းပေါ်ထွက်နေတဲ့လူတွေလည်းတမိချင်ပါလေအားလုံးလည်းဟိုတလို့နည်းနည်းအနည်းနဲ့ဟိုအနည်းနဲ့အများတော့ကြောက်စိတ်လို့ပါလို့ရှိပါတယ်ဒါပေမဲ့ဟိုတွေးကြည့်လိုက်လို့ရှိရင်အော်ဒါဟိုကိုခစ်မှာဒါမျိုးဒါကိုရဲ့တမိုင်းပေးတာဝင်လို့ပဲပြောရမှာပေါ့နော်ဟိုတာဝင်ရှိတယ်ဆိုတော့စိတ်နဲ့နောင်တားရေသူကလှုပ်ပေးရမယ်ဆိုတော့စိတ်ကလေးတစ်ခုရှိရာရဲ့နောက်ပြီးတော့ကြတော့ဟိုတချို့တွေဆိုလို့ရှင်ဟိုတမီးတို့ဒီမိဘတွေပေါ့နော်တငယ်ချင်းမိဘတွေလို့ဆိုလို့ရှင်လည်းတို့ပြောတာတို့မကြောက်တာမဟုတ်ဘူးဒါပေမဲ့တို့သားသမီးတွေဒီလိုမျိုးကြောက်ခက်မှာချက်နေရမှာကိုပို့ပြီးတော့ကြောက်လို့ဒါဟိုဆန္ဒဟိုတချို့တွေဆိုလို့ရှင်တချို့တငယ်ချင်းတွေဆိုအဖေရဲ့အမေတွေပါလဲဟိုလမ်းပေါ်တွေအထိတက်ပြီးတော့ကြောက်လိုက်လှုပ်ပေးတယ်တော်တော်လေးလဲပံ့ပိုးပေးကြတယ်တချို့တွေဆိုလို့ရှင်လေ
နောက်ညီမတို့လူငယ်တွေပေါ့နိအခုပြောနေကြတဲ့ generation Z မျိုးဆက်လူငယ်တွေကဒီအခုလိုမျိုးလမ်းပေါ်ထွက်ပြီးချီတက်ဆန္ဒပြတာတွေမဟုတ်ဘူးပေါ့နော် online ပေါ်ကနေပြီးတော့လည်းဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကဘာတိအောင်လုပ်နေကြတာတွေ့ရပါတယ်ဒီစမ်းတက်တဲ့စိတ်ကူးအမြင်တွေနဲ့ပုံဖော်တာတို့နောက်စာသားတွေနဲ့ပြောပြတာမျိုးတွေလုပ်နေကြတယ်ဆိုတော့အဲ့လိုမျိုး online ပေါ်မှာလုပ်နေတဲ့လှုပ်ရှားမှုတွေအကြောင်းလည်းသိပြစေရှင်
ဟုတ်ဟိုအခုဒီ generation C ကညီမပြောရမယ်ဆိုလို့ရှင်ညီမတို့ဒီ generation ကတော်တော်လေးလဲထက်မြက်ကြရလို့လဲထင်တယ်ပြီးွားရင်ဟိုအရင်ခါလိုင်းတခြားနိုင်ငံမှာဖြစ်တဲ့ဟိုဆန္ဒဟိုပြဟိုဆိုဟာပေါ့အရေးခင်းနေလို့နောက်မြန်မာပြည်မှာဖြစ်ခဲ့တဲ့အတန်နဲ့ဟိုပြီးခဲ့တဲ့အရေးခင်းနေလို့လဲရှင်လို့ရှင်ထူးခြားချက်တွေလည်းရှိရပါတော့ဟိုအခုအပြင်မှာဆန္ဒပြရဆိုလို့ရှိရင်တော့မှဟိုအမလို့လဲတွေးမိမှာပေါ့နော် poster sign တွေကဟိုတော်တော်လေးအဲ့လိုမျိုးတချို့တွေဆိုလို့ရှင်ဟာသဘက်ကိုလည်းပူသွားတယ်နောက်ပြီးရင်ဟိုအင်္ဂလိပ်လူတွေလည်းပူရေးလာတယ်ဒါတို့အမြင်နဲ့ကြောက်တာ international attention လို့ထင်တာပေါ့နော်ဟုတ်အဲ့နိုင်ငံခြားလူတွေနားလဲအောင်ပြီးရင်နိုင်ငံခြားလူတွေစိတ်ဝင်စားလာဟိုဟိုကိုယ်တိုင်ပြည်မှာဖြစ်နေတဲ့ကိစ္စတွေကိုဖော်ပြတာပေါ့နော်ဒါအပြင်ဟိုsocial media site တွေပေါ်မှာနောက် internet ပေါ်မှာလည်းတော်တော်များများ social media campaign တွေနဲ့ဒီတည့်ရဖြစ်ပြက်နေတဲ့မိုင်းမှာဖြစ်ပြက်နေတဲ့ကိစ္စတွေကိုအဲ့လိုမျိုး live video တွေနဲ့လည်းတင်ကြရယ်ပြီးွားရင် civil disobedience movement ဆိုပြီးတော့ကြောင်းနဲ့ profile picture ပြောင်းပြီးတော့ campaign လုပ်ကြရယ်ဟိုပြီးွားလို့ရှိရင်နောက် graphics တွေပါညာနဲ့လည်းပေါ့နော်တိတိချာချာဟိုနိုင်ငံခြားလူတွေနားလည်အောင်ဆိုရင်အဲ့လိုတည့်ရချင်းစီတိုင်းလို့နေတိုင်းလို့မျိုးကိုတင်ပေးနေကြတာပေါ့နော်အဲ့တော့ကြောင်းဟိုညီမဟိုအတွေ့အကြုံနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုဗမာပြည်ကလူငယ်တွေပဲမဟုတ်ဘူးပြပလူငယ်တွေဗမာပြည်နဲ့ဘာမှမတက်ဆိုင်တဲ့ဟိုဗမာမတက်ဆိုင်တာမဟုတ်ဘူးလားမြန်မာလူမျိုးတွေလည်းမဟုတ်ဘူးဟိုမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးဒါပေမဲ့ဒီမြန်မာပြည်မှာဖြစ်နေတဲ့ကိစ္စတွေကိုတို့အခုဖြစ်နေတဲ့ဒီအရေးခင်းပေါ့နော်နောက်ပြီးွားလို့ရှိရင်ဒီစစ်အာဏာဟိုတင်းစီမှုအကြောင်းကိုတော်တော်လေးဟိုဟာသတင်းပြန့်နေပါပြီအခုဆိုရင်
အခုလိုမျိုးပေါ့နော်ဒီညီမတို့ဟိုလမ်းပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြတောင်းဆိုရဲနောက်တစ်ခါဒီ online ပေါ်ကနေပြီးတော့အမျိုးစုံနှုတ်ရှားနေတယ်အဲ့ဒီအပေါ်မှာရရဲပေါ့နော်တုံ့ပြန်မှုအများရဲ့စိတ်ဝင်စားမှုတုံ့ပြန်မှုကိုရောဘယ်လောက်ထိအားရပါလဲရှင
်ဟိုပါအခုဆိုလို့ရှိလို့ရှင်စစ်အာဏာသိမ်းဆည်းသွားတာဟိုနှစ်ပတ်ကျော်ပါပြီဒါပေမဲ့ဒီနေ့ဆိုလို့ရှင်ညီမဟိုပါမြို့ထဲဆင်းသွားတော့ဟာဆိုလို့ရှင်လမ်းပေါ်မှာခါတိုင်းနေတဲ့ထက်ကိုလူတွေပုံများလာတယ် ဟိုပါပေါ့နော်ဆန္ဒပြထုတ်ဖို့ဆန္ဒထုတ်ပြထုတ်ဖို့နေတဲ့လူတွေတော်တော်လေးများလာတော့ကြောင်းအဲ့ဒါကြီးမြင်တွေ့ရတော့တော်တော်လေးလဲကျဉ်တ်အားရတယ်နောက်ဒီပုံတွေကလည်းဟိုဒီဓာတ်ပုံတွေကလည်း online တွေမှာတော်တော်ပြန့်နေပြီနိုင်ငံခြားကလည်းတော်တော်တိနေပြီဆိုတော့ဟို international attention ကတော့ဟိုညီမတို့ရရတော့ရပါတယ်ဟုတ်ဟိုအကျဉ်တ်အားရမှုလဲဟိုရှိတော့ရှိတယ်ဒါပေမဲ့ဟိုပြောင်းလဲမှုကတော့အခုချိန်ထိမလာသေးဘူးဆိုတော့အဲ့မှာတော့နည်းနည်းအားမရဖြစ်တာပေါ့နော်
အညီမပြောဆိုပဲပေါ့နော်ညီမတို့အခုလိုမျိုး generation Z မျိုးဆက်တွေအပြောင်းလဲလိုချင်လို့ဆန္ဒထုတ်ဖို့တောင်းဆိုနေတဲ့အတိုင်းဖြစ်လာဖို့အတွက်ကဘယ်လောက်ထိရေရှည်သွားမယ်လို့ဆုံးဖြတ်ထားလဲရှင
်ဒီဟိုပါပေါ့ညီမတခုတတိထားမိရဆိုလို့ရှင်ဒီ generation ကတော်တော်လေးလဲစီးလုံးကြရတယ်နောက် Facebook လို့ပါလို့မှာအဲ့လိုမျိုး campaign အသစ်ပေါ်ရဆိုလို့ရှင်လဲဟိုအချင်းချင်းဟိုပါပေါ့နော် communicationဆက်တွေ့ရေးကောင်းတယ်လို့ပဲပြောရမလားဟိုစိတ်ကပဲစီးလုံးတယ်လို့ပဲပြောရမှာတော့ညီမလည်းအတိအကျမပြောတော့ဘူးเนาะဒါပေမဲ့ဟိုဥပမာညာ၈နိုင်ဟိုတန်ပုံစသီးနေဆိုတော့ငါဆိုလို့ရှိရင်အချက်ချင်းပဲဟိုညာ၈နိုင်လဲကြာတော့တကယ်တီးနေကြပြီပေါ့เนาะနောက်တည့်ရကြလို့ရှိရင်ဘယ်လိုလုပ်ကြမယ်ဆိုလို့ရှိရင်လေဟိုအပြောင်းလဲညံတယ်လို့လဲဟိုဟာတော်တော်လေးလူတွေကလိုက်နိုင်ကြရယ်ပေါ့เนาะအဲ့တော့ကြာတော့မြမအထင်တော့ဟိုရေရှည်ဆက်သွားမယ်ဆိုလို့ရှိရင်လည်းဒါမျိုးနီးလန်းလေးရောပြောင်းလာနိုင်တယ်ဟို creative လည်းပို့ပို့ပြီးတော့ဖြစ်လာတာဟိုဘာလို့ဆိုမြမအစပိုင်းတော့ကလမ်းပေါ်ဆက်တက်ပြီးဆန္ဒပြတော့ကဆိုရင်ဒါမျိုးဒီလောက်ကြီးဟို creative sign နေအင်္ဂလိပ်လိုရေးတာတွေပါတယ်အသိမရှိသေးဘူးလေဟိုပါအဲ့တော့နီးလန်းနေကတော့ပြောင်းလဲနိုင်မယ်ဒါပေမဲ့ဟိုမြမအထင်တော့ဒီလူငယ်တွေနောက်လူကြီးတွေပါဟုတ်ပါဟိုတော်တော်လေးဟိုပါဟို sorry
ပါဝင်လာကြတယ်ပါပြီးတော့သူတို့စန္ဒပြ
ဟုတ်ပါဝင်လာကြတယ်ဟုတ်အဲ့တော့ကြတော့တော်တော်လေးလက်ခွန်အားရှိကြတယ်ဆိုတော့ကြတော့ဟိုမောပြီးတော့ရက်သွားမယ်လို့အဲ့လိုမျိုးတော့မချင်ဘူးပေါ့နော်ပန်းနိုင်ရအောင်တော့ဟိုကအားလုံးကဆက်ပြီးတော့ကြိုးစားသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးညီမတို့ရဲ့ဒီလှူရှားနေတဲ့လှူရှားမှုတွေအကြောင်းပြောပြတာဟုတ်ကဲ့
လာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာရယူမှုငင်းငယ်ရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဦးစီရဲ့တမတော်ကကွေဦးစီချုပ်ဗကြုံမူကြီးမေအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်ဤတံမြေခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုဖမ်းဆီးအာဏာရယူအုပ်ချုပ်ခဲ့တာရက်20ဝန်းကျင်ရှိနေပါပြီ။ဒီကာလအတွင်းနိုင်ငံအနှံ့မှာရဟန်းရှင်လူပြည်သူလူထုကြီးရဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူ့ရေးစမ်းနဲ့ချီပါဝင်တဲ့ဆန္ဒပြပွဲကြီးတွေနေ့စဉ်ရက်ဆက်ဖြစ်ပေါ်နေသလိုနိုင်ငံတကာအသံဝိုင်းကနေအာဏာသိမ်းခေါင်းဆောင်တွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုလည်းဇက်တိုက်ဆိုသလိုကြေညာချမှတ်နေတာတွေကိုလည်းတွေ့မြင်နေကြရပါတယ်။နိုင်ငံကယင်းဤမြုံနံသူတွေမြန်မာနိုင်ငံအတွင်း project ရှိတဲ့အဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းတွေဆက်လုပ်သင့်မသင့်နိုင်ငံတွင်းကနေထွက်ခွာဖို့သင့်မသင့်စဉ်းစားချင်းချိန်နေကြချိန်လည်းဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံဟာအာဏာသိမ်းပွဲမတိုင်ခင်ကတည်းက COVID-19 ရောဂါနဲ့ခံစားခဲ့ရပြီးစီးပွားရေးအပိုင်းမှာကျဆင်းမှုတွေကြုံနေရတာဖြစ်ပါတယ်အခုအာဏာသိမ်းမှုကြေကြောက်လာမယ့်အချိန်စီးပွားရေးအပိုင်းမှာထိခိုက်နစ်နာမှုတွေရှိမှာကတော့သေချာသလောက်ပါစီးပွားရေးကဏ္ဍနဲ့အတူနိုင်ငံကဆက်ဆံရေးပညာရေးကျန်းမာရေးအစရှိသဖြင့်ကဏ္ဍအသီးသီးမှာဆုတ်ယုတ်ကျဆင်းမှုတွေဇက်တိုက်ဖြစ်ပေါ်လာမယ်လို့လည်းခန့်မှန်းရပါတယ်အခုလိုအာဏာသိမ်းမှုဟာတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်ရေးအပိုင်းကိုရောဘယ်လိုသက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တမရဟောဦးသိန်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရ20တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအုပ်စု3စုခွဲပြီးအကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်KNU အပအဝင်အဓိကအားဖြင့်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်10ပွဲနဲ့ကတော့တတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ် NCA လက်မှတ်ထိုးပြီး27ရာစုပင်လုံးငင်းကြဲရေးညီလာခံတွေကနေတဆင့် Federal အခြေခံမှုတွေရရှိအောင်ကြိုးပမ်းနေကြပါတယ် KIA ကချင်လက်နက်ကိုင်အဖွဲ့ AA ရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ကိုကန်တက်ဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဘွဲ့နဲ့ကတော့အပြစ်ခတ်ရစဲရီအရင်ရအောင်ဆွေးနွေးနေရစေပါအပြစ်လဲရထားလက်နက်ကိုင်ပဋိပက္ခလည်းဖြစ်မနေတဲ့ဝမိုင်လာ SSPP SSA ရှမ်းတက်ဖွဲ့ကရင်နီလက်နက်ကိုင်တက်ဖွဲ့တွေကိုတော့ NCA စာချုပ်ထဲပါလာအောင်စ조사ဆွဲဆောင်နေရစေအခြေအနေအောက်မှာအရက်သားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းပွဲ ဖြစ်သွားရတာပါ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲကတော့အာနာတိန်နာကိုလက်မခံနိုင်ကြောင်းကြေညာချက်ထုတ်ပါတယ်အာနာတိန်နာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အတားအဆီးအနှောက်အယှက်သဘောလို့ရှုမြင်ကြပါတယ်လက်ရှိမှာလည်းလက်နက်ကိုင်10ဘွဲစုဖွဲ့ထားတဲ့ PPSD အဖွဲ့ဟာဆေးရနာသိမ့်မှုကိုလက်မခံနိုင်ဘူးဆေးရနာသိမ့်မှုကိုစန့်ကျင်ဆန္ဒပြနေကြတဲ့ပြည်သူလူထုကိုအပြည့်အဝထောက်ခံနေအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုလုပ်နေတာတွေကိုရက်ဆိုင်ထားမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်
။ဒိုင်းသာလက်နက်ကိုင်အဖွဲ့တွေထဲမှာဝါအရင်ဆုံးတော်လန်သက်တမ်းအကြဆုံးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအုံကတော့ပုံပြီးပြတ်သားပါတယ်။အာဏာသိမ်းတာကိုလက်မခံဘူးဖန်စီထားသူတွေကိုလွတ်ပေးပါအာနာသိန်းနာကိုဆန့်ကျင်ကြတဲ့ပြည်သူတွေကိုထောက်ခံမယ်ဆိုသည့်အထိပြောဆိုထားပါတယ်ခင်ယူအဖွဲ့ဟာတိုင်းသာဒန်းလူရေးကိုပိုင်ပြန့်ထန်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပြီးသူ့အဖွဲ့ထဲမှာလည်းဒီမိုကရေစီစနစ်ရပုံမှန်ကွန်ကရစ်တွေကျင်းပပြီးဥဆောင်အဖွဲ့ရွေးချယ်တာဝန်ပေးတဲ့စနစ်ကျင့်သုံးတဲ့အဖွဲ့စည်းလည်းဖြစ်ပါတယ် NCA စာချုပ်ထိုးအဖွဲ့ထဲပါတဲ့ပိုးလက်နက်ကိုင်အဖွဲ့နိုင်ကဗိုလ်မှူးကြီးခေါ်ကာကတော့လက်ရှိအာနာကိုတပ်မတော်ကရယူထားတာမို့တနီယာချထားရေးလို့စီရေးကိစ္စတွေဆွေးနွေးလို့ရပြီးနိုင်ငံရေးကိစ္စတွေကိုတော့ဆွေးနွေးနိုင်ပွဲမရှိဘူးလို့ပြောဆိုပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေထဲမှာတောင်းပလောင်အဖွဲ့ကတော့အာဏာသိမ်းမှုကိုလက်မခံဘူးအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူတွေနဲ့တရားရဲရှိတယ်ဆိုပြီးထုတ်ပြန်ပါတယ်
။အလားတူ KIO ကချင်လက်နက်ကိုင်အဖွဲ့ကတော့တရုတ်နိုင်ငံရဲ့လေတံနီးတူအာဏာသိမ်းတယ်ဆိုတဲ့စကားလုံးကိုရှောင်ရှားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းရယူထားတာဖြစ်တဲ့နောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေဆက်မလုပ်ဖို့အာဏာရှင်စနစ်ချုပ်နှိမ်ရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းချက်အားလုံးကိုကြိုဆိုတယ်ဆိုတာလောက်ပဲဖော်ပြထားတာတွေ့ရပါတယ်။အိန္ဒိယအင်အားကြီးတရုတ်နိုင်ငံရဲ့ဩဇာမကင်းဘူးလို့ယူဆထားကြတဲ့လက်နက်ကိုင်အင်အားကောင်းတဲ့ဝါနဲ့မိုင်းလအဖွဲ့တွေကတော့ကြေညာချက်တစုံတရာထုတ်ပြန်တာမတွေ့ရပါဘူး။လက်ရှိအာဏာရယူထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့ငြိမ်းချမ်းလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ကောင်ဆောင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကအစိုးရအနေနဲ့အဖွဲ့၃ဘွဲ့ဖွဲ့ဖို့ရှိကြောင်းမူဝါဒချမှတ်မှုနဲ့ဥဆောင်လမ်းညွှန်မှုပေးမယ်အဖွဲ့ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဥဆောင်သွားမယ်လုပ်ငန်းကော်မတီအဖွဲ့ကတော့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဦးဆောင်ဖွဲ့စည်းသွားမယ်။လက်တွေ့ညှိနှိုင်းရေးအဖွဲ့ကတော့ဒုဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်မှဖြစ်ပြီးအကြံပေးတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်
။တရားဝင်ထုတ်ဖော်ပြောဆိုချက်တွေအရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရယူထားတဲ့လက်ရှိအရေးပေါ်ကာလသတ်မှတ်ချက်ဟာတနှစ်သက်တမ်းပဲဖြစ်တာမို့ယာယီသဘောပဲနိုင်ငံတော်ဝန်ယူထားသူတယောက်အနေနဲ့ရေရှည်ညဉ့်ညံ့ရင်ဆိုင်ရာဖက်ဒရယ်ပြည်တော်စုဖွဲ့စည်းရေးဆိုင်ရာဆွေးနွေးလို့ရနိုင်ပါမလားအဲ့လိုဆွေးနွေးဖို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလက်ခံပါမလားဆွေးနွေးရရှိချက်တွေကလည်းအာမခံချက်ရှိပါမလားဆိုတာကစဉ်းစားစရာပါအရင်ဆရာနာရှင်အစိုးရဗိုလ်ချုပ်မှူးကြီးတန်းရွှေအာဏာရယူထားတဲ့အနှစ်20ကျော်အချိန်တုန်းကတောင်သူတို့အနေနဲ့စစ်အစိုးရဖြစ်တာကြောင့်ညဉ့်ညံ့ရေးကိစ္စနိုင်ငံရေးကိစ္စမဆွေးနွေးနိုင်ပါဘူးနောက်အစိုးရနဲ့ပဲဆွေးနွေးပါဆိုပြီးပြောခဲ့ဘူးတဲ့အခြေအနေရှိခဲ့လို့ပါပဲတကယ်တကယ်မှာလဲလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ယာယီအစိုးရဟာပြည်သူလူထုရွေးကောက်တင်မြှောက်ထားတာမဟုတ်လို့ပြည်သူလူထုကိုစားတိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ပြည်တော်စုအရေးဆွေးနွေးဖို့အခွင့်အာဏာရှိမနေပါဘူးဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရွေးကောက်ခံသမရအပါဝင်အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတာဝန်ရှိသူတွေကိုဖမ်းဆီးပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအာဏာရယူထားတဲ့ကိစ္စဟာနိုင်ငံတကာဆက်ဆံရေးစီးပွားရေးနဲ့အခြားကဏ္ဍအသီးသီးတွေမှာငြိမ်းချမ်းရေးကောင်ထည်ပေါ်မှုအပေါ်ကိုလည်းချိုးချိုးတွေဆက်ရောက်စီခဲ့ကြောင်းပါ
ကင်းရှင်နေနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE သောရရှင်တွေအတွက်အားရပေးတဲ့မြစ်တာတိလက်ဆောင်မြန်မာချင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ခိုင်းဆိုရင်မင်္ဂလာပါလို့ပြောနေကြတာဆိုပေမဲ့လည်းရှောင်ပြေးလို့မရတဲ့အခြေအနေရိုးကြီးကြမှာကူပါအောင်ကေပါအောင်လို့ရေးလာကြတဲ့သောရရှင်ရဲ့စာရီကျွန်တော်တို့ VOE သတင်းတွေအောက်ကမှတ်ချက်တွေကိုဖတ်ရတာနဲ့အမတန်ရင်ခွဲရပါတယ်ဒီအချိန်ခါမှာမြန်မာနိုင်ငံမှာအားလုံးနှိပါမပျော်ရွှင်နိုင်ကြတာကတော့အမှန်ပါနော
်မင်္ဂလာပါ VOE ကျွန်တော်ကမြန်မာပြည်ကပေးစာများကဏ္ဍမှာပါဝင်ခြင်းလို့ပါဆရာနာသင်ခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစပြီးကျွန်တော်တနေ့မှပျော်ရွှင်မှုမရခဲ့ပါဘူးနေ့စဉ်နဲ့အမျှဆီဆင်းရနေရပါတယ်တနေ့တနေ့အိမ်သားတယောက်သေနေသလိုကိုခံစားရပါတယ်ကဘာကြီးဘော်ကနိုင်ငံတွေကိုပြောပြပေးပါလားဗျာကျွန်တော်တို့အတွက်ကဘာကြီးကမျှော်လင့်လို့ရနိုင်ပါမလားလို့
ဒါက VOA သရရှင်ချန်ဝေရန်ရေးလာတာဖြစ်ပါတယ်လင်းလင်းကတော့
VOA ရေးသတင်းကိုအမှန်ကန်ဆုံးဖြစ်အောင်ထုတ်လွှင့်ပေးစေချင်ပါတယ်ဗျာကဘာကားတိအောင်ကျွန်တော်တို့မှာမီဒီယာတွေကိုအားကိုးရတော့မှာပါပြီးတော့တေတာနှစ်ယောက်တင်မကဘူးလို့ကြားရပါတယ်တနတ်မှန်တဲ့ပုံတွေကိုကဘာကိုချပြလို့မရဘူးလားဗျာရင်းနဲ့နေနေအောင်ခံစားရပါတယ်ကျွန်တော်တို့လူငယ်တွေမှာအိမ်မက်တွေရှိပါတယ်နာဂတ်တွေရှိပါတယ်ကျေးဇူးပြုပြီးတည်င်းမှန်တွေကိုများများလေးကဘာကိုချပြပေးပါခင်ဗျာ
ဟုတ်ကဲ့ပါကိုလင်းလင်းပြီးရတဲ့ရက်ပိုင်းတွေအတွင်းမှာဒီဆန္ဒပြတဲ့သူတွေကိုလက်နက်နဲ့ဖြိုခွင်းမှုတွေတုံ့ပြန်လှုံ့ဆော်လာတဲ့ဗီဒီယိုတွေကတော့နည်းပညာအကူအညီနဲ့လူတိုင်းတွေ့မြင်နိုင်တဲ့အနေအထားမလို့မြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကိုဘလို့ကင်တွယ်နေသလဲဆိုတာကမ္ဘာနိုင်ငံခေါင်းဆောင်တွေရောကမ္ဘာတိုင်းပြည်အသီးသီးကလူမှုတွေပါအချိန်နဲ့တပြေးညီမျက်မြင်တွေ့ရသိရှိခွင့်ရနေပါတယ်ရှင်ဒီလိုမျိုးပြစ်ခတ်တဲ့ဗီဒီယိုဖိုင်တွေနောက်ပြီးတော့အားသုံးဖြိုခွဲတဲ့ဗီဒီယိုဖိုင်တွေကိုမြန်မာနိုင်ငံကသောရရှင်တွေလည်း VOE ကို Messenger နဲ့ပို့ပေးလာတာတွေရရှိကြောင်းလည်းပြောချင်ပါသေးတယ်။သောရရှင်တွေအများကြီးကပေးပို့လာကြပါသေးတယ်။အဲ့ဒီထက်မှချမ်းချမ်းဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံကစစ်တပ်ကလက်နက်မဲ့ပြည်သူတွေကိုလိုက်ပြီးတော့တနက်နဲ့ပြစ်တက်နေပါပြီဆိုပြီးတော့ဗီဒီယိုဖိုင်ပို့လာပါသေးတယ်။သူကကဘာကတည်အောင်ကူညီပေးပါပြည်သူလူထုတွေရဲ့ရင်ထဲဝင်ကြည့်ပေးပါလို့တဲ့သူရေးလာတာဖြစ်ပါသေးတယ်။ကမီကာရီစိုက်တိုဆိုတဲ့သောရရှင်ကတော့
နိုင်ငံတော်ဥပဒေအတိုင်းမှာမက်ဒီကယ်ကာဘာကိုလုံးဝပြစ်ခွင့်မရှိပါဘူးဘလောက်ကြီးမားတဲ့စစ်ပွဲပဲဖြစ်ဖြစ်မက်ဒီကယ်ကာဘာကိုပြစ်ခွင့်မရှိတာကိုမြန်မာစစ်တပ်ဟာလူမဆန်စွာပြစ်ခတ်ခဲ့ပါတယ်ဒါ UN law ကိုပေါ်ပေါ်ထင်ထင်ချိုးဖောက်လိုက်တာပါအခုကလူနာလာကောက်တဲ့မက်ဒီကယ်ကာဘာတွေကိုစနိုက်ပါနဲ့ပြစ်တယ်ဆိုတာကြားကောင်းကြသေးရဲ့လားဗျာသွေးတံတရေရင်နဲ့လူတွေကိုအချုပ်ကားတဲ့ဆွဲခေါ်သွားတာတွေလုံးဝလူမဆန်တဲ့လုပ်ရက်တွေအောက်တန်းကျလွန်းတဲ့လုပ်ရက်တွေဒီနေ့လူမဆန်တဲ့ဖြစ်ရပ်တိုင်းကိုကမ္ဘာသတင်းမီဒီယာတွေစီရောက်အောင်ပို့ပေးကြပါ
ဒီသောရရှင်ကဘယ်နိုင်ငံဘယ်ဒေသမှမဆိုစစ်ပွဲအတွင်းမှာကျန်းမာရေးစောင့်ရှောက်မှုအကူအညီပေးတဲ့သူတွေကိုလုံးဝပြစ်ခတ်ခွင့်မရှိပါဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပါတယ်ဆိုပြီးတော့ရေးလာပါတယ်မြန်မာပြည်ကြီးမှောင်တိကျကူခေရမယ့်ဘဝတွေရောက်နေကြပါတယ်လို့ VOE ကိုသောရရှင်နေရေးလာကြတာမှာတော့အောင်ဆိုတဲ့သောရရှင်က
မန္တလေးအခြေအနေဆိုလို့သူများနိုင်ငံအကူအညီပေးပါလို့ပြောပြပါနော်ကျွန်တော်တို့ပြည်သူတွေကဒီမိုကရေစီတစ်ခုအတွက်နဲ့ဆန္ဒပြနေကြတာပါအခုဆိုသူတို့လက်နက်တွေနဲ့ပစ်တာမှုဂျပန်တို့ UN တို့အမေရိကန်တို့အကူအညီပေးကြပါလို့တောင်းဆိုပါတယ်ကျွန်တော်တို့တောင်းဆိုတာလက်နက်ကင်တွေကိုမနိုင်လို့အကူအညီတောင်းတာပါဗျာ
လူတိုင်းကဒီသောရရှင်လိုပဲကဘာကတည်အောင်လှုပ်ပေးပါလို့ရေးလာတာပါဟုတ်ကဲ့ပါကျွန်မကပြောသွားသလိုပဲအဖြစ်ပြက်ဒီအားလုံးကိုကဘာကတည်နေပါတယ်ဇင်မဲဟိန်းဆိုတဲ့သောရရှင်ကတော့
အခုဖြစ်နေတဲ့မြန်မာနိုင်ငံကအရေးကိုနိုင်ငံတကာတည်အောင်လှုပ်ပေးပါဗျခင်ဗျားတို့လှုပ်နိုင်ပါတယ်မြန်မာစစ်တပ်ကနိုင်ငံကိုပုံကန်သူများဖြစ်သွားပါပြီကျွန်တော်တို့ပြည်သူအားလုံးလမ်းဖြတ်နေရပါပြီကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာတဲ့အားမရတာမျိုးပါစစ်တပ်ရဲ့လှုပ်ရအားလုံးအတိအကျနဲ့နိုင်ငံတကာကိုသိစေချင်ပါတယ်စစ်တပ်ကတော့လေညာနေမှာပါပဲအကြောင်းပြချက်တွေပေးပါလိမ့်မယ်ကျေးဇူးပြုပြီးညီမအရေးခင်အားလုံးအမှန်တိုင်းနိုင်ငံတကာသိအောင်လုပ်ပေးပါဗျတောင်းဆိုပါတယ်ဗျာ
ဒီသောရရှင်ပြောသွားသလိုကျွန်တော်တို့ဘက်မှာဘယ်သတင်းမီဒီယာမှမရှိပါဘူးမရှိတာထက်အားမရတာမျိုးပါဆိုလို့ကျွန်မကကပဲဒီအသံမသွင်းခင်လေးမှာပဲဖတ်လိုက်ရတဲ့သတင်းကိုကျွန်မပြန်ပြီးတော့ကြည့်မိပါတယ်အဲ့ဒီသတင်းကတော့မန္တလေးရဲနာမုံသတင်းစာသတင်းဖြစ်ပြီးတော့ရှင်းထားတာက21ရက်နေ့ရက်စွဲနဲ့ဖြစ်ပါတယ်။တင်းငိန်အေဂျင့်မှုကိုမလိုလားသောဆန္ဒပြသူများကမန္တလေးရဲနာဘုံတင်မောချင်းတွင်လုံခြုံရေးဆောင်ရွက်နေသောတပ်ဖွဲ့ဝင်များကိုခဲများ၊လေးကွာများ၊ဂျင်းကလေးများဖြင့်ပြစ်ခတ်တိုက်ခတ်လို့ရေးထားပါတယ်။အလားတူပဲမြမအလင်းသတင်းစာမှာလည်းအိဆာကိုပဲစလုံးကြီးတွေနဲ့ရေးထားတာတွေ့ရပါတယ်ရှင်။ဒါပေမဲ့မျက်မြင်သက်သေတွေပြည်ရင်းပြည်ပသတင်းတွေရောနောက်ပြီးတော့ထွက်လာတဲ့ဗီဒီယိုတွေမှာရောကဆန္ဒပြသူတွေကြားကတေဆုံးတန်ရာရကြတဲ့ဒီဗီဒီယိုပုံတွေဖြစ်ပါတယ်။ကျွန်မပြောခဲ့သလိုပဲဒီရေပိုင်းအတွင်းမှာရေးလာတဲ့သောရရှင်ရဲ့စာရင်းမှာတော့မြန်မာနိုင်ငံမှာလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဖော်ပြပြီးတော့ရေးသားကြတာပဲဖြစ်ပါတယ်နော်ဒီမှာဥမြင့်ဆွေဆိုတဲ့သောရရှင်ကလူသက်စစ်တက်လုံနေပါပြီဒီတိုင်းကြည့်မနေကြပါနဲ့ဗျာကူကြပါအောင် VOE ရဲ့တဲ့ Skyline ဆိုတဲ့သောရရှင်ကတော့ဖြီးသူတွေကိုတတ်နေတဲ့အာနာရှင်အဖွဲ့ကိုအလိုမရှိပါဘူး ဆန္ဒထုတ်ဖော်နေတဲ့သူတွေဟာနေမအိယာညမအိယာဖြစ်နေပါပြီ။အသက်ခံရတဲ့သူတွေလည်းများလာပါပြီ။တရေအမှန်နဲ့တင်ပေးလို့ကျေးဇူးတင်ပါတယ် VOA တဲ့။အေးချွတ်ချွတ်မွန်ဆိုတဲ့သောရရှင်ကလည်းဒီကနေ့မန္တလေးကဖြစ်တဲ့အဖြစ်ပျက်ကိုကြည့်ပါအောင်ရှင်။ကျမတို့ပြည်သူတွေရင်နာလာပါပြီ။ဘလောက်များစတေးရအောင်မှာပါလဲရှင်။အငဲသူကိုကူမပေးကြတော့ဘူးလား။ကျမတို့ပြည်သူတွေကိုပြစ်မှားထားကြပါနဲ့လို့ကဘာကြီးကိုပြောပြပေးပါနဲ့ဗီဒီယိုသောရရှင်ကြီးရေးလာတဲ့စာရည်ဖြစ်ပါရင်ဒီမှာမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုအတွက်နိုင်ငံတကာကတုံ့ပြန်တဲ့အနေနဲ့အရေးယူထင်ခတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကအခုလောက်ထင်ခတ်ပိတ်ဆို့ရုံနဲ့မလုံလောက်ပါဘူးဆိုပြီးအခုလိုရေးလာပါတယ်ရှင် not too အောင်ဖြစ်ပါနဲ့
အာဏာရှင်နဲ့သူ့နောက်လိုက်တွေကိုဒီမိုကရေစီငြိမ်းချမ်းရေးနိုင်ငံတွေကအရေးယူလိုက်ပါတယ်ဒီထက်ထိအောင်လှုပ်ပေးကြပါလို့တောင်းဆိုချင်တာပါ။တိုင်မှုစစ်ဗိုလ်ချုပ်တွေပါတန်ခတ်ဆင်းနဲ့ထဲ့တင်ပါတယ်။တိုင်က9တိုင်ပြည်နယ်လဲ9ခုထားပါတော့။တိုင်မှု14ရောက်ဒုသက်မှုကတော့ရချင်မယ်။သူတို့ဆွေမျိုးတွေဒါနိုင်ငံသားရောက်ပြီးပိတ်ဆို့ဖို့တရင်ဒီကယူပြီးပိတ်ဆို့ပေးရင်တပ်မှုအမျိုးတွေပါပိတ်ဆို့ရင်အောင်မြင်ပါပြီ။တိုင်မှုကောင်းတဲ့သူရှိပေမဲ့မကောင်းတဲ့သူကများတော့မတရားအခုလိုအာဏာသိမ်းတာဖြစ်သွား။တိုင်မှုအမျိုးတွေပါပိတ်ဆို့ပေးကြပါ။သူတို့အကြောင်းသိဖို့ကပြည်သူတွေကတဆင့်စုံစမ်းပါအာနာရှိတာသမီတွေကမြန်မာပြည်မှာထက်တခြားနိုင်ငံမှာပညာရေးနဲ့ရောတခြားနယ်မှာနေထိုင်ကြတာပါမြန်မာပြည်ကိုကယ်တင်ပါမလုံခြုံဘူးဆိုတာသိပေမဲ့ VOAC ရောက်ပါစေလို့မျှော်လင့်မိပါတယ
်အေဗာစပိုင်ဆိုတဲ့သောရရှင်ကဒီလိုအရေးကြီးတဲ့အချိန်မှာသူတည်င်းနေနားထောင်လို့မရပါဘူးလို့ရေးလာတာပါ
မင်္ဂလာပါခင်ဗျာ VOA ကိုကျွန်တော်ကလေးဘွားတွေကသိခဲ့တာပါမနေ့ညရေဒီယိုလေးကိုခိုးချောင်ခိုးဝဲနဲ့တကြီးကြီးလှုပ်နေတဲ့ဖခင်နာကထညက်လေးနှိုက်စားရင်း VOA ရဲ့အတန်ကိုနားထောင်ခဲ့တာ2021 February 15ရက်နေ့အထိပါပဲဒါပေမဲ့2021 February 15ရက်နောက်ပိုင်း VOA BBC တို့ကလွှင့်တဲ့ live သတင်းအသစ်တွေကျွန်တော် Facebook YouTube Radio Gmail account တွေမှာနားထောင်ဖို့အသစ်တွေထပ်တက်မလာတော့ပါဘူးအခုချိန်ကြီးကျွန်တော်တို့လိုနိုင်ငံသားလူငယ်တွေအတွက် VOA BBC RFA တို့လိုလွတ်လပ်တဲ့သတင်းမှန်တွေကိုလိုအပ်ပါတယ်။အဲ့ဒါတွေတကူမှနားထောင်မရတော့ပါဘူးခင်ဗျာ။ဘာကြောင့်ပါလဲခင်ဗျာ
။ဟုတ်ကဲ့ပါ။နားထောင်လို့မရဘူးဆိုလို့ကျမတို့ဘက်ကတော့အမြဲတမ်းထုတ်လွှင့်ပေးနေပါတယ်နော်။သရရှင်တွေလည်းနားထောင်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုတွေ့နေရပါတယ်။ဒါကြောင့်မလို့ဘလို့ဖမ်းရုပ်လဲဆိုတဲ့နည်းလေးနည်းနည်းလေးပြင်ပြီးတော့ကြည့်ကြည့်ပါဦး။ရေဒီယိုကနေပြီးတော့လဲလိုင်းဒိုမီတာကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကျမတို့ရဲ့ VOA Facebook စာမျက်နှာမှာလဲနောက်ဆုံးရသတင်းတွေ၊ရုပ်သံဖိုင်တွေနောက်ပြီးတော့ရေဒီယိုအစီအစဉ်တွေနဲ့အစားသားသတင်းတွေကိုအချိန်နဲ့မျှဖော်ပြပေးနေပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင် တော်တော်ရရှင်နေကိုကျမမြစ်တာတေးလက်ဆောင်မြမတချင်းလေးတပုံနဲ့ဖျော်ပြပေးကြပါရရှင်လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကအမှတ်ချက်တစ်ခုမှာတော့မြမနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီတချင်းလေးကိုရင်းနှီးပြနားဆင်ခံစားနိုင်ပါစေနော
်ရှုံးနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြာမလောင်ပေလို့တန်တရားတွေများစွာကောင်းနေမှာပြင်းနေ
set ni tong ka mi dau ja ma lao pei lo ta dia ri mya so kaung ne ma pi ni da ri min chong ya ma be ma pu ne da ri me di se ko ma sho ba ne min hyo lin ja mya ta chain pi la ma lu so da ne chong ji ya ta ku twa Ba go jong chi le jong chi a de ku twa song nai shop lan ba ni ro ya ma ba why the way my mind ka le cha pa ni le cha ne chain nai ma pian ta bo ni me ba ne da mi ya tai pwe be that where it i ma ma tia Dazu mein naya mit twi ma pi u velo ma nau pya ma le ba ne du so da ne jong chi a de ku twa tek ko rong de di ja na ve mi e bua ba ba go jong chi le jong chi a de ku twa a song mai shao le
လေးသူတည်ဆောက်တဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရင်းမြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ပြည်ရင်းမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျွန်တော်တို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ကျွန်မဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။I will young chi le young chi a de ku twa a song nai shao lan ba de ni no ya ma ba lu so ra ye young chi a de ku twa the fact go round he ja na ve me ye bu wa ba I will young chi le young chi
မြန်မာနိုင်ငံမှာတက်မတော်ကွယ်ဦးစည်းချုပ်ဥဆောင်ပြီးအာဏာသိမ်းယူထားတဲ့အပေါ်စန့်ကျင်ကန့်ကွက်မှုတွေနိုင်ငံအနှံ့မြို့တွေမှာဆက်လက်ရှိနေပါတယ်။နှစ်ဖန်ကို2-5လုံးပြည်လုံးချွတ်ထွေထွေတပိတ်ဆင်ရဲကြဖို့အတွက်ဆန္ဒပြသူတွေစော်ဩနေပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ကြဖို့တိုက်တွန်းနေပါတယ်။ရန်ကုန်မြို့ရဲကဈေးကြီးတွေနဲ့စားသောက်ဆန်တွေကလည်းမနှက်ပြန်ပိတ်ထားမယ်လို့ဈေးဝယ်သူတွေကအသိပေးထားပါတယ်။မန္တလေးမြို့တင်မောချင်းရှိရာကန္နာမှာမနေ့ကလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်နှစ်ယောက်တေဆုံးခဲ့ပေမဲ့ဒီနေ့မန္တလေးမြို့မှာဆန္ဒပြသူအများအများလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းဆေးရနာသိမ့်မှုစန့်ကျင်ဆန္ဒပြမှုပုံစံမျိုးစုံကိုတွေ့မြင်ရပါတယ်။ရဲလက်ချက်နဲ့ခေါင်းကိုတနက်ထိမှန်ပြီးတေဆုံးသွားတဲ့မတ်မြတ်တွတ်ခါရဲ့စာပနာကိုဒီနေ့နေပြည်တော်မှာကျင်းပတာမှာပြည်သူအများအပြားလိုက်ပါပူဆောင်ကြပါတယ်။သူ့ရဲ့ရုပ်အလောင်းကိုဆေးရုံကနေမိသချို့မဲ့နေရာတည်ဆောင်သွားရလက်တလျှောက်စိုက်ကယ်ရီမော်တော်ကားတွေကရင်းနှန်းကြီးတွေအဖြစ်နဲ့လိုက်ပါပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။လမ်းပေါ်ကနေလည်းတချို့ကဆောင်ပြီးတော့သူ့ရဲ့နောက်ဆုံးခရီးကိုနှုတ်ဆက်ကြပါတယ်။အတုပအခမ်းအနားကိုလည်းအများအပြားတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေအပေါ်ဒေသလောက်တဲ့အင်အားသုံးတာချင်းချောက်နှောက်ယှက်မှုတွေကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကလည်းအာနာသိမ့်ညှူထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်အစိုးရလက်ချက်ကြောင့်မန္တလေးမြို့ကဆယ်ကျော်သက်လူငယ်တယောက်အပါအဝင်နောက်ထပ်အသက်တွေဆုံးရှုံးတဲ့တဲ့ရင်အတွက်သူ့အနေနဲ့ထိတ်လန့်တောင်းလုံးရတယ်လို့ပြောကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်မော်ပါရှင်။
This program has come to you from the Voice of America, Washington.